Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA မြန်မာပိုင်းရဲ့2020ပြည့်မေလ6ရက်ဗုဒ္ဓဟူးနေ့ညပယ်အစီအစဉ်လေးစတင်နေပါပြီကျွန်တော်အောင်လင်းဦးပါခင်ဗျာ COVID-19 ရေပေါ်ခြင်းကြောင့် VOA ရဲ့အစီအစဉ်တွေကိုယာယီပြောင်းလဲတင်ဆက်ပေးနေပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်အမေရိကန်ပြည်အစမှာ COVID-19 ရောဂါကူးစက်မှုတွေနဲ့သေဆုံးမှုတွေတိုးနေပေမဲ့သမ္မတအင်ဂျီရောကကိုရိုနာဗိုင်းရပ်စ်တပ်ဖြည့်ရေးအဖွဲ့ကိုဖျက်သိမ်းဖို့ပြင်ဆင်နေပါတယ်ဒုသမ္မတဦးဆောင်တဲ့အထူးအဖွဲ့ရဲ့လုပ်ငန်းတွေကိုအဆုံးသတ်တော့မယ့်အကြောင်းသမ္မတဒေါ်နယ်ထရန့်ကိုလည်းအတည်ပြုပြောဆိုလိုက်ကြပါ
Mike Pence and the task force have done a great job but we're now looking at a little bit of a different form and that form is safety and opening
ဒုသမ္မတ Mike Pence နဲ့အထူးအဖွဲ့အနေနဲ့ကြီးမားတဲ့အောင်မြင်မှုတွေကိုဆွဲဆောင်နိုင်ခဲ့ပြီးဖြစ်တဲ့အကြောင်းနဲ့ခုက BNI ကင်းရှင်းရေးလုပ်ငန်းတွေပြန်လည်လည်ပတ်ရေးကိစ္စတွေအတွက်ပုံစံပြောင်းလဲဖွဲ့စည်းဖို့ပြင်ဆင်နေတဲ့အကြောင်း Arizona ပြည်နယ် Phoenix မြို့ကကျမ်းမာရေးသုံးနှခေါင်းစည်းတွေထုတ်တဲ့စာရင်းကိုမနေ့ကတွားရောက်ကြည့်ရှုရမှာသမ္မတထရန့်မှတ်ချက်ပေးခဲ့တာပါအမေရိကန်ပြည်အစုံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူတိကျသမား2,000နဲ့ကမ္ဘာမှာအများဆုံးဖြစ်နေတယ်လို့သိဆုံးသူ9,000ကျော်ရှိနေပါတယ်ကျန်းမာရေးပြဿနာအဆုံးမသတ်သေးတာကိုသမ္မတထရန့်ကအတိအမှတ်ပြုလက်ခံခဲ့ပေမယ့်လုပ်ငန်းတွေကိုနောက်ထပ်5နှစ်လောက်ဆက်ပိတ်ထားဖို့မဖြစ်နိုင်တဲ့အကြောင်းလဲပြောဆိုထားတာပါCOVID-19 ကရောဂါကိုပြင်းပြင်းထန်ထန်တုံ့ပြန်မှုနဲ့သိပ္ပံနည်းကျစမ်းစစ်တင်ပြချက်တွေကြောင့်အရေးယူခံခဲ့ရတယ်ဆိုပြီးအမေရိကန်ဆိုရအကြီးအကဲဆေးသဘင်ပညာရှင်တယောက်ရဲ့တိုင်ကြားချက်ကိုရှေ့သတင်းပတ်ထဲကွန်ဂရက်စ်တော်မှာကြားနာစစ်ဆေးမှာဖြစ်ပါတယ်။ဇီဝဆေးပညာအဆင့်မြင့်သုတေသနနဲ့ထုတ်လွှင့်ရေးအာဏာပိုင်အဖွဲ့ညွှန်ကြားရေးမှူးဟောင်း Rick Bright ရဲ့တိုင်ကြားချက်အရသမ္မတဒေါ်နယ်ထရန့်ဆိုရရဲ့ကဗီအန်ဒီတက်ဖြစ်ရေးတုံ့ပြန်ဆောင်ရွက်မှုတွေပေါ်အလေးနဲ့စိုးရိမ်စရာဖြစ်ရတဲ့အကြောင်းလဲအောက်လွှတ်တော်မှ NRSU ကပြောပါတယ်။ကျမကြီးနဲ့လူမှုဝန်ထမ်းဝန်ကြီး Alex Azar နဲ့ကျူတင်ပြစီရင်နဲ့တုံ့ပြန်ဆောင်ရေးဆရာလက်ထောက်ဝန်ကြီး Robert Gatlick ရဲ့ထွက်ဆိုချက်တွေကိုသိရှိလိုတဲ့အကြောင်းလဲပြောဆိုခဲ့တာပါ။ညွှန်ကြားရေးမှူးအောင်ဒေါက်တာ Bright ကတော့ငပြားစီ Hydrochloroquine ပါဝင်သိပ္ပံနည်းကျအချက်အလက်ခိုင်ခိုင်မာမာမရှိသေးတဲ့ဆေးဝါးတွေကာဝယ်ဆေးတွေကိုအကုန်ကျခံထုတ်လုပ်ဖို့သုတနာကိုလက်ထောက်ဝန်ကြီး Gatlick ကဖိအားပေးခဲ့တဲ့အကြောင်းတိုင်ကြားထားတာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုတွေကြောင့်အမေရိကန်ပြည်ထောင်စုမှာသမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေမလုပ်နိုင်ဘဲဖြစ်နေခြင်းမှာပဲသမ္မတဒေါ်နယ်ထရန့်ထက်ထောက်ခံမှုအသာရထားတဲ့ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်လာတော့မဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ဟာမကြသေးခင်သတင်းပတ်တွေမှာထောက်ခံမှုကျဆင်းလာတဲ့အကြောင်းနောက်ဆုံးကြောက်ယူခဲ့တဲ့လူလူသဘောထားစစ်တမ်းကတွေ့ရှိထားပါတယ်ရတဲ့တဲ့တနနဲ့ IPSOS ဈေးကွက်သုတေသနလုပ်ငန်းတို့ရဲ့တင်းလာနေတဲ့အင်္ဂါနေ့တွေမှာကောက်ယူခဲ့တဲ့ပူတွဲစစ်တမ်းအရနိုဝင်ဘာ3ရက်ကျင်းပမဲ့ရွေးကောက်ပွဲမှာမဲပေးကြမဲ့မဲဆန္ဒရှင် 43,000 ကဒုသမ္မတဟောင်းဘိုင်ဒန်ကိုထောက်ခံကြောင်းသဘောထားပေးခဲ့ပြီးသမ္မတထရန့်ကိုထောက်ခံသူကတော့ 41,000 ရှိပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲစစ်တမ်းကောက်ယူချိန်မှာတော့ဒုသမ္မတဟောင်းက 600,000 အသာရခဲ့တယ်လို့ဧပြီလ15ရက်နေ့ကနေ21ရက်နေ့ထိကောက်ယူခဲ့တဲ့စစ်တမ်းမှာ 800,000 အသာရခဲ့တာပါမြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်တွေဖြစ်တာဝါရှဒေသဆိုင်ရာအမေရိကန်ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးဖြစ်တာဝန်ထမ်းဆောင်နေတဲ့ Thomas Register ကိုခန့်အပ်ဖို့သမ္မတဒေါ်နယ်ထရန့်ဆွေကအဆိုပြုထားပါတယ်။ထက်လွတ်တော်ကသူ့ကိုတည်ပြုလိုက်ပြီးဆိုရင်တော့လက်ရှိသံအမတ်ကြီး Scott Massey ရဲ့နေရာမှာတာဝန်ယူရမှာပါ။အခြေခံသံတမန် Register ဟာလက်ရှိအိန္ဒိယ၊နီပေါ်၊ Sri Lanka၊ Bangladesh ၊ Maldives ၊ Bhutan နိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုကြားဆက်ဆံရေးနဲ့မူဝါဒရေးကိစ္စတွေမှာတာဝန်ယူကြီးကြပ်နေပါတယ်။2019ခုနှစ်ကနေ2018ခုနှစ်အထိတာဝါရှဆိုင်ရာယာယီဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးဖြစ်နေလေတာဝန်ယူခဲ့ပြီး2014ခုနှစ်ကနေ2019ခုနှစ်အထိအိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာအမေရိကန်ကောင်စစ်ဝင်ချုပ်ဖြစ်နေလေတာဝန်ထမ်းဆောင်ခဲ့ပါတယ်။မွန်ဘိုင်းမြို့မှာတာဝန်မထမ်းဆောင်ခင်အစောပိုင်းကမြန်မာနိုင်ငံဆိုင်ရာတာယုံဒုတိယအကြီးအကဲဖြစ်နေလေတာဝန်ယူခဲ့ပူပါတယ်။တန်တမန်ဗက်စတာဟာသမ္မတထရန့်ဆိုရလက်ထက်အမေရိကန်နဲ့တန်တမန်ရေးစီးပွားရေးဆက်ဆံမှုတွေကိုတိုးမြှင့်ရမှာအရေးပါသူဖြစ်နေလေအခက်အခဲတွေကယူဆထားကြပါတယ်ခင်ဗျာ
ဗီယိုအမေရိကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 9885တို့အပြင်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်မကတော့နောက်လာပါသတင်းတွေကိုဆက်ပြီးတော့တင်ပြသွားမှာပါ မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါကာကွယ်တိုက်ဖျက်ရေးအပအဝင်အခြားကျန်းမာရေးကဏ္ဍတွေအတွက်အမေရိကန်ဒေါ်လာ 9.5 သန်းအကူအညီပေးမှာဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမကြီး Scott Marcia ကတန်ယုံ Facebook စာမျက်နှာကနေပြောဆိုသွားပါတယ
် Recently the US government committed $9.5 million
မြန်မာမိသားစုတွေကြားကိုဗစ် -19 ရောဂါကာကွယ်တားဆီးရေးအပြင်တခြားကျန်းမာရေးနဲ့ဆိုင်တဲ့ဗဟုသုတတွေတိုးတက်စေဖို့အမေရိကန်ဆိုင်ရုံးအနေနဲ့မြန်မာကျန်းမာရေးနဲ့အားကစားဝန်ကြီးဌာနနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့လည်းတန်အမကြီးမဆီယကဗီဒီယိုကနေပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာကိုဗစ် -19 ကာယောဂါကိုဘယ်လိုကာကွယ်ရမလဲဆိုတာတွေကိုဘာသာပေါင်းစုံနဲ့ရေးသားထားတဲ့ပညာပေးလက်ကမ်းစာဆောင်တွေကိုလည်းဖြန့်ဝေပေးနေသလိုယောဂါပိုးစစ်ဆေးမှုတွေပို့ပြီးတော့အရှိန်မြင့်ဆောင်ရွက်နိုင်ဖို့တက်ခွဲခန်းတဲ့အတွက်သင်တန်းတွေပစ္စည်းကိရိယာတွေကိုလည်းပံ့ပိုးပေးနေတယ်လို့လည်းပြောပါတယ်စီဘေးတင်ဒေတာအပါအဝင်ရှေ့တန်းမှာတာဝန်ယူလုပ်ကိုင်နေကြတဲ့ကျန်းမာရေးဝန်ထမ်းတွေကိုအကူအညီပေးနိုင်ရေးအတွက်နောက်ဆုံးရသတင်းတွေရအောင်အမေရိကန်ကယောဂါပြန်ပေါ်မှုဆိုင်ရာအကြီးအကဲတာဝန်ရှိသူတွေနဲ့လက်တွဲဆောင်ရွက်နေတယ်လို့လည်းပြောပါတယ်ဒီအကူအညီတွေဟာမြန်မာကျန်းမာရေးကဏ္ဍဖွံ့ဖြိုးတိုးတက်ဖို့ပေးထားတဲ့ရည်ရှိကတိကဝတ်တွေထက်ကဒီစိတ်တစ်ပိုင်းဖြစ်ပြီးတော့မြန်မာကျန်းမာရေးကဏ္ဍဆက်လက်တိုးတက်ဖို့လက်တွဲဆောင်ရွက်တော့မယ်လို့လည်းတန်အမကြီးမဆဲကပြောဆိုသွားတာပါမြန်မာနိုင်ငံမှာမေလ5ရက်နေ့ညပိုင်းစစ်ဆေးခဲ့တဲ့တပ်ခွဲနမူနာစုစုပေါင်း655ခုမှာယောဂါပိုးကူးစက်ထားသူမတွေ့ရဘူးလို့ကျန်းမာရေးနဲ့ဥက္ကစားဝန်ကြီးဌာနရဲ့မေလ6ရက်ဒီကနေ့မနေ့9နာရီချိန်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်လက်ရှိအချိန်ဒီဆိုရင်တော့မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါကူးစက်ထားသူ162ဦးပြန်လည်သက်သာသွားသူ49ဦးနဲ့သေဆုံးသူက6ဦးရှိပြီလို့လည်းကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်။ဂျပန်နိုင်ငံတိုကျိုမြို့မှာဒီကနေ့ကိုဗစ် -19 လူနာသစ်38ဦးတွေ့ရှိခဲ့တာကြောင့်ဒါဟာ5ရက်ဆက်တိုက်ပိုကူသူအရေအတွက်ကြာဆင်လာတာဖြစ်တယ်လို့ကြီးကြီးသတင်းဌာနကပြောပါတယ်။ဝန်ကြီးချုပ်ရှင်းဆိုအာဘေကတော့ဂျပန်နိုင်ငံမှာအသွားလာကန့်သတ်မှုတွေရုတ်သိမ်းရလောက်အောင်ပိုကူဆက်မှုတွေကျမသွားသေးတဲ့အတွက်တနင်္ဂနွေတော့လာကန်တမ်းမှုတွေကိုမေလကုန်ဒီရက်သူတမချောင်းပြီးခဲ့တဲ့သတင်းလာနေကပဲကြေညာခဲ့တာပါအာရှမှာပိုကူဆက်မှုမြင့်မားနေတဲ့စင်ကာပူမှာတော့ကိုဗစ် -19 လူနာသစ်988ဦးစစ်ဆေးတွေ့ရှိခဲ့ကြောင်းစင်ကာပူကျန်းမာရေးဝန်ကြီးဌာနကဒီကနေ့ကြေညာပါတယ်စင်ကာပူနိုင်ငံမှာလက်ရှိချိန်ထိပိုကူခံရသူ2200နီးပါးရှိနေပါပြီအင်းဒီချင်းဖိလစ်ပိုင်နိုင်ငံမှာတော့ပိုကူခံရသူ1000ကျော်ပါတယ်အစိုးရထုတ်ပြန်ချက်အရဖိလစ်ပိုင်မှာပိုကူလူနာသစ် 320 တိကနစ်အစ်စေးတွေ့ရှိခဲ့ကြတဲ့အခါခုဆိုရင်ပိုကူလူနာ 1,004 ဦးရှိနေပါတယ်။ကမ္ဘာအလူအရေးဒုတိယအထူးထပ်ဆုံးဖြစ်တဲ့အိန္ဒိယမှာတော့တိကနစ်ထိပိုကူလူနာ 4,900 ကျော်ရှိနေပြီးတော့သေဆုံးသူက 1,900 နီးပါးရှိပါတယ်။ကျွမ်းကျင်သူတွေကတော့အိန္ဒိယမှာအဆိုးဆုံးအခြေအနေတွေရောက်မလာသေးဘူးလို့လည်းသတိပေးနေပါတယ်။ဗီယက်နမ်နိုင်ငံမှာဧပြီလလပိုင်းလောက်ကစပြီးတော့ကိုရိုနာဗိုင်းရပ်စ်ပိုကူလူနာနှဲသွားပါတယ်။အခုဆိုရင်ဗီယက်နမ်မှာစာသင်ကျောင်းတွေနဲ့အသေးစားစားသောက်ဆိုင်တွေကိုလည်းပြန်ဖွင့်နေပါတယ်။စီးပွားရေးလုပ်ငန်းတွေရှိရာဟိုချီမင်းမြို့မှာတော့ရင်သွားလာတဲ့ပြန်ပြီးတော့ပြင်နေလာပါတယ်။ကယောဂါစတင်ပြောင်းသွားတဲ့အချိန်မှာတရုတ်နယ်စပ်ကိုချက်ချင်းပိတ်ခဲ့တဲ့ဗီယက်နမ်နိုင်ငံမှာလူဦးရေ96သန်းထက်ကပိုကူလူနာ292ဦးသာတွေ့ရှိထားတာပါ။ယောဂါပိုးရှိသူဖြစ်သည့်သားသူတွေနဲ့အနီးကပ်ရှိခဲ့သူတွေကိုခြေရာကောက်ပြီးတော့ထောင်းနဲ့ချီတဲ့လူတွေကိုလည်းတီးချခွဲထားခဲ့တာပါဗီယက်နမ်နဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းကကိုဗစ် -19 ကာယောဂါဖြစ်ခင်ကာလလိုမျိုးပြန်ကောင်းလာဖို့အတွက်ဆိုရင်တော့2020ခုနှစ်နှစ်ဝက်ကျော်ချိန်ထိဖြစ်နိုင်အောင်မှာမဟုတ်သေးဘူးလို့လည်းသုံးသပ်ကြပါတယ်စင်ကာပူနိုင်ငံမှာသတင်းမားတွေနဲ့တရားရုံတွေကိုဝေဖန်ရေးသားတာကိုဟန်တာဖို့ချမှတ်ထားတဲ့ဥပဒေတွေကိုတီးချလွတ်လပ်တဲ့သတင်းဌာနတွေရဲ့လွတ်လပ်စွာပြောဆိုရေးသားခွင့်ကိုထိန်းချုပ်ကန့်သတ်တဲ့နေရာမှာအသုံးချနေတယ်လို့လူ့အခွင့်အရေးအုပ်စုတွေနဲ့သတင်းထောက်တွေကပြောပါတယ်အစိုးရကဧပြီလ19ရက်နေ့မှာနောက်ဆုံးထုတ်ပြန်ခဲ့တဲ့သတိပေးစာမှာတော့ပုဂ္ဂလိကပိုင်လွတ်လပ်တဲ့သတင်းဌာနတခုဖြစ်တဲ့ The Online Citizen ကဖော်ပြချက်တွေမှာယူနေတယ်ဆိုပြီးပြင်ဆင်ဖော်ပြဖို့ညွှန်ကြားထားတာပါအစိုးရပိုင်းရင်းနှီးမြှုပ်နှံမှုကုမ္ပဏီ Timasek Holding အကြီးအကဲဟိုချင်းနဲ့ဝန်ကြီးချုပ်လီရှောင်လွန်းရဲ့ဇနီးတို့ရဲ့လစာတွေကိုအဲ့ဒီသတင်းစာကဖော်ပြခဲ့တာပါ။အဲ့ဒီဖော်ပြချက်တွေမှန်ကန်မှုမရှိဘူးဆိုပြီးတော့ online သတင်းမှာကောက်ွယ်ထိန်းချုပ်ရေးဆိုင်ရာဥပဒေ POFMA ပါပြဋ္ဌာန်းချက်အရပြင်ဆင်ချက်ထုတ်ပြန်ပေးဖို့စင်ကာပူအစိုးရကသတိပေးစာပေးပို့ခဲ့တာပါ။ဒီလိုတတိပိစာအတိုင်းလိုက်နာဆောင်ဖို့ပြက်ကွက်တဲ့ဆွေတော့အော်တိုဘာလကအတည်ပြုထားတဲ့ POFMA ဥပဒေအရဓာတ်ငွေအမေရိကန်ဒေါ်လာ14,000ဒီဖြစ်စေ1,000တနစ်ဖြစ်စေကြာခံရမှာဖြစ်ပါတယ်။ဒါပေမဲ့လည်းဒီအမိန့်ကိုအယူခံခွင့်ရှိသလိုတရားရုံးမှာခုခံခြေပါခွင့်ရှိတာလည်းဖြစ်ပါတယ်။ဒီကနေ့ညအတွင်းနောက်ဆုံးရသတင်းတွေကတော့ဒီလောက်ပါပဲရှင်ခုတော့ COVID-19 ကပ်ရောဂါဆိုင်ရာသတင်းဆောင်မတွေနဲ့အတူအပတ်စဉ်တင်ဆက်နေကြကဏ္ဍတွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ
်ရန်ကုန်မြို့အပါအဝင်နေရာတော်များများမှာလူစုလူဝေးနဲ့သွာလာမှုတွေပြန်လုံလာကြတဲ့အခြေအနေပေါ်ကျန်းမာရေးဝန်ထမ်းတွေရဲ့စိုးရိမ်ချက်ကိုပြောပြမှာပါ COVID-19 ရောဂါပိုးပြန့်ပွားမှုတားဆီးရေးအတွက်မြန်မာနိုင်ငံမှာလူစုလူဝေးနဲ့သွာလာကန့်သတ်မှုတွေကိုမေလ15ရက်နေ့အထိတိုးမြှင့်ထားပေမဲ့အခုမေလဆန်းမှာလူအများအပြားက ပုံမှန်လိုပြန်လည်သွားလာနေမှုတွေရှိလာတာကြောင့်ယောဂကာကွယ်ရေးအတွက်မပေါ်စားကြဘူးကျန်းမာရေးဝန်ထမ်းတွေကသတိပေးလာတာပါကျန်းမာရေးနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မနက်ထုတ်ပြန်ချက်တွေအရပြည်ရင်းမှာတက်ခွဲတီပြူလူနာပေါင်း162ဦးရှိခဲ့ပြီးအဲ့ဒီထဲကသေဆုံးသူ6ဦးနဲ့ယောဂဘူးကင်းစင်လာသူ49ဦးအထိရှိထားပြီးဖြစ်ပါတယ်ကိုဗစ်ယောဂကူးစက်မှုကိုအတိုင်းအတာတစ်ခုအထိကာကွယ်ထိန်းချုပ်နိုင်ပြီဖြစ်ပေမဲ့လူလူချားမှာဒီယောဂကူးစက်မှုကဆက်ပြီးရှိနေသေးတယ်လို့လည်းကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်။ပြည်တွင်းမှာကိုဗစ်ယောဂဘူးကူးစက်မှုကိုမတ်လကုန်လောက်မှာပထမဆုံးတက်ခွဲအတည်ပြုနိုင်ခဲ့ပြီးဧပြီလဒုတိယပတ်နဲ့တတိယပတ်လောက်မှာတက်ခွဲအတည်ပြုလူနာအများဆုံးတွေ့ရှိခဲ့ပြီးတဲ့နောက်ဧပြီလကုန်ပိုင်းလောက်ကစပြီးလူနာသစ်တွေ့ရှိမှုလျော့နည်းလာပါတယ်။အဲ့ဒီလိုတက်ခွဲအတီပြူလူနာယုံနေလာတာနဲ့အမျှတကြံကာလအလွန်မှာတော့မလိုအပ်ဖဲအပြင်းမထွက်ရဆိုတဲ့ကန့်သတ်မှုကိုလိုက်နာသူနေလာတယ်လို့ရွှေပြည်သားဖျားနာကူအခမဲ့စေကန်ကဒေါက်တာတင့်လွင်က VOA ကိုပြောပါတယ
်မောက်တဲ့ရမယ်လက်ကူမကြခဏဆက်ပြနေစီရမယ်လက်ကူဆက်ပြနေစီဦးစင်ပြီးဟန်ကျင်နေစီရမယ်အဓိကကူးဆက်မှုဒီတုံးနဲ့တူဖြစ်ပြမှုလူစုလူမျိုးဆိုတော့ဦးလမ်းပေါ်လူရောက်လာတဲ့အခါကျွန်တော်လည်းမြင်နေရတယ်ချိုးလက်ပိတ်ကြိမ်တွေခွင့်ကြပြီးလမ်းပေါ်မှာစီဝေးသွားနေကြတော့မယ်မောက်တဲ့တာတွေတော်တော်နေလာပြီဆိုတော့ဝင်းနက်ကပြန်ကြနေတယ်ဒါကြီးတော့ပြီးမယ်လည်းပြောလို့မရသေးဘူးခမာနဲ့တဝမ်းမှလည်းကြည့်စီရတက်နေုံပဲဒီဆုံးလုံးငင်းနေုံပဲချုံညာမှာမြင်နေချုံညာမှာတက်ပြီးဖြစ်နေုံပဲဆိုတော့ဒီဟာနဲ့ပတ်သက်ရင်ကျွန်တော်တို့ကကပောင်လေးကြည့်ဖို့လိုတယ်မြန်မာလေးကြည့်ဖို့လိုတယ
်ကိုဗစ်ရောဂါဖြစ်ပွားနှုန်းတက်နေတဲ့နိုင်ငံတွေကစင်ကာပူဂျပန်နဲ့တောင်ကိုရီးယားမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေပါဝင်ထိုင်းနိုင်ငံမှာရှိတဲ့မြန်မာလူသားတွေလည်းအခုရက်ပိုင်းထဲမှာပြန်လည်ရောက်ရှိနေကြပါပြီအဲ့ဒါအပြင်အရင်ကပိတ်ထားခဲ့တဲ့စက်ရုံနဲ့လုပ်ငန်းတချို့လည်းပြန်ဖွင့်ခြင်းရောက်လာပြီးဖြစ်လို့ယောဂကူးစက်မှုနှုန်းကများပြားလာနိုင်တယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ပြည်တွင်းမှာကျန်းမာရေးဝန်ထမ်းအားနည်းနေချိန်ဒီယောဂအစုလိုက်အပြုံလိုက်တာဖြစ်လာခဲ့ရင်အနေရများနိုင်လို့လိုက်နာရမယ့်အချက်တွေကိုတိတိကျကျဆောင်ရွက်ပေးဖို့ကိုလည်းအထွေထွေယောဂကူးဆရာဝန်ဒေါက်တာကျော်စွာဦးကအခုလိုပြောပါတယ်။
လိုက်နာမှာလေကျွန်တော်ကဒီကုသမှုကဆရာဝန်တွေပေါ်မှာကျွန်တော်တို့ဘယ်လိုဝင်တော့ဝင်ဖို့ short ချပြီးတော့ဖြစ်ပါမှာဒီအကြောင်းအကြောင်းကြောင့်ကျွန်တော်ကဒီလူသားချင်းရဲ့အကန့်အသတ်တွေကြောင့်ကျွန်တော်တို့မှအားနည်းနေတဲ့အခါမှာအကယ်အဆုတ်လိုက်ပုံလိုက်တာဖြစ်လာခဲ့မယ်ဆိုရင်ကျွန်တော်တို့ကမစင်စားရဲတော့အောင်ဒါအရေးရှိပါတယ်ဒါကြောင့်မို့ကျွန်တော်တို့ကတော့ဒီတူးချင်းစီအတိကအင်မတန်မှအရေးကြီးသူဒီလူကျမ်းမာရေးပိုင်းကိုဒီထက်ဒီထက်ပို့ပြီးတော့ဟိုသက်ဆိုင်ရာဝန်ထမ်းတွေထက်လုပ်နေပါတယ်ပို့ပြီးတော့အားပေးရမှာပေါ့နော်ဒါမှလည်းကျွန်တော်တို့ကဒီဖေးရုံကိုရောက်တဲ့နှုံတွေဖြစ်ပေါ်တဲ့နှုံတွေကျမှာဖြစ်ပါတယ
်တနိုင်သမျှကိုယ့်ရဲ့အိမ်တွင်းမှာသာနေထိုင်ပြီးတအုံးနဲ့တအုံးခက်ခွက်ခွာနေဖို့လက်ကိုမကြခဏဆေးပေးဖို့အပါအဝင်ဖျားနာချောင်းဆူလိုက်ရင်နီးစပ်ရာကျန်းမာရေးဌာနတွေမှာပြသပြီးလမ်းညွှန်ချက်တွေအတိုင်းလိုက်နာဆောင်ရွက်ပေးဖို့ကိုတိုက်တွန်းနေကြတာပါဒီလိုလိုက်နာနိုင်မယ်ဆိုရင်အားလုံးအတွက်အကျိုးရှိနိုင်တယ်လို့ဒေါက်တာတင့်လွင်ကပြောထားပါတယ်
ဒီကတော့ဒီချိန်မှာတော့ကျန်းမာရေးသတိပေးချက်တွေကိုလိုက်နာတာတော့ကိုကိုအတွက်ကောသူများအတွက်ကောဟိုအနေအကင်းဆုံးနဲ့ဆောင်ဖြောင်းနိုင်တယ်လို့ထင်တယ်။ကျန်းမာရေးဝန်ထမ်းတွေလည်းတစ်ဖက်တစ်လမ်းအကူအညီရောက်တာပေါ့နော်။မဟုတ်ရင်ဘယ်လိုပဲဝင်တော့ဝင်ဖို့ရကျန်းမာရေးပြဿနာအများကြီးဖြစ်လာရင်ကျွန်တော်တို့အဲ့ပေါ်မှာဆက်ပြီးတော့ဆက်ရမယ်ဒီလူဝင်အားတွေငွေကြေးကုန်ကြမှုတွေ quarantine ရဲ့ကုန်ကြစည်းရိတ်တွေစီးပွားကုန်ကြစည်းတွေအများကြီးဖြစ်လာအောင်ပါဟုတ
်။ပြည်ရင်းကကိုဗစ်ရောဂါတက်ခွဲတီးပြူလူနာတွေရဲ့58ရာခိုင်နှုန်းလောက်ဟာရောဂါလက္ခဏာမပြပဲ virus ပိုးရှိထားသူတွေပဲဖြစ်ပါတယ်။အဲ့ဒီလိုယောဂဘူးရှိနေတာကိုမသိလို့ဆေးရုံစည်းကမ်းတွေကိုရောက်လာသူတွေလည်းရှိနိုင်ပြီးသူတို့ကိုစောင့်ကြည့်နေတန်တရားလူနာအဖြစ်တခွဲစစ်ဆေးနိုင်မှုမလုပ်နိုင်သေးတာကြောင့်အခုချိန်မှာတခွဲတီပြူလူနာတွေတွေ့ရှိတာနေပါတာလည်းဖြစ်နိုင်တယ်လို့ကျန်းမာရေးဌာနကခန့်မှန်းထားပါတယ်။ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံတွင် COVID-19 ရောဂါပိုးဓာတ်ခွဲရလဒ်အဖြစ်အများဆုံးရှိနေတဲ့အင်းစိန်မြို့နယ်မှာကျန်းမာရေးစစ်တမ်းကောက်ယူနေတဲ့အခြေအနေကိုပြောပြပေးပါမယ်။ကျမအင်တနာထွန်းပါမြန်မာနိုင်ငံမှာ COVID-19 ရောဂါပိုးရှိမရှိတက်ခွဲဆန်းသက်ပြီးရောဂါပိုးရှိကြောင်းအဖြေထွက်သူအရေအတွက်ကဒီကနေ့မွန်းလွဲပိုင်းအထိစုစုပေါင်းက162ဦးရှိနေပြီးတော့အဲ့ဒီစီးရင်အရရန်ကုန်တိုင်းမှာတင်ရောဂါပိုးတွေ့ရှိသူ126ဦးရှိနေပါတယ်။အဲ့ဒီအထက်ကမှအင်းစိန်မြို့နယ်က29ဦးနဲ့အများဆုံးဖြစ်ပါတယ်။ဒီအတွက်ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့အထူးစီမံချက်အနေနဲ့အင်းစိန်မြို့နယ်အတွင်းတအိမ်တက်ဆင်ကျန်းမာရေးစစ်တမ်းကောက်ယူနေတာဖြစ်ပါတယ်။လူဦးရေ5000လောက်ရှိတဲ့အင်းစိန်မြို့နယ်မှာအခုလိုကျန်းမာရေးစစ်တမ်းကောက်ယူတာနဲ့တပြိုင်တည်းဖျားနာကုသမှုတွေကိုပါဆက်လုပ်သွားမယ်လို့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးဝေဖြိုးဟန်က VOA ကိုပြောပါရစေ
။အစီအစဉ်တဲ့အခါမှာကျန်းမာရေးဝန်ထမ်း200လောက်ပါတယ်ကျွန်တော်တို့ဒီ volunteer ဘက်ကအဲ400လောက်ပါတာပေါ့နော်။အဲ့တော့တစ်ဖွဲ့ကိုအဖွဲ့200ဖွဲ့လိုက်တယ်ဖွဲ့ပေါင်းအဖွဲ့200တစ်ဖွဲ့ကို3ယောက်နှုံးနေပေါ့နော်။ဒီသူအပိုင်လိုက်လမ်းလိုက်ကိုတာဝန်ယူပြီးတော့အဲလိုက်ကျန်းမာရေးစစ်တမ်းလိုက်ကောက်ကြတာပေါ့နော်။အဲကိုကူချင်းအမြင့်နေတဲ့သူမှန်တယ်ရှိတယ်ဆိုလို့ရှိရင်ဒါတွေကိုရိုးရိုးပို့ပူတယ်ဆိုရင်တော့ဖီဘာကွင်းလေးလောက်ကိုပို့တော့ပို့ဆွဲပြောင်းပြီးတော့ကုသလုပ်မယ်အဲကုလလိုပေါ့နှစ်ချက်လောက်ဖြစ်တယ်เนาะဟိုတွေ့တယ်ဆိုလို့ရှိရင်တော့ရေးပေါ်အခြေအနေနဲ့ဆိုရင်တော့ အင်းစင်စီယွန်ကြီးကိုလွှဲပြီးတော့ခုသားစစ်ဆင်မှုတွေရှုံးနေပေါ့နော
်ကျန်းမာရေးစစ်တမ်းကောက်ယူတာကနေ fever clinic တွေကိုပို့ရတဲ့သူတွေရှိသလိုအင်းစင်စီယွန်ကြီးကိုပို့ရမဲ့သူတွေလည်းရှိနေပါတယ်စည်ရင်အတိအကျကိုတော့မသိရသေးပါဘူးCOVID-19 ကာလမှာတာမန်ဖြားနာတာတွေကိုကုသပေးနိုင်ဖို့အတွက် community fever clinic တွေကိုဖွင့်လှစ်ထားတာဖြစ်ပါတယ်။ဒါပေမဲ့တချို့တွေကကိုပူချိန်မြင့်လာလောက်ချောင်းဆိုးနာချီတာလောက်နဲ့ဆေးခန်းကိုမလာကြတဲ့အတွက်ရောဂါပိုးတွေ့ရှိမှုများတဲ့အင်းစိန်မြို့နယ်မှာတအိမ်တဆင်ကျန်းမာရေးစစ်တမ်းကောက်ယူနေတာလို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါ်နော်လှလှဆိုးကခုလိုပြောပါတယ်
။အဲဘယ်လောက်ထိထိရောက်မှုရှိနိုင်လဲဆိုတော့ရှိနိုင်ပါတယ်။ဒါလည်းဆိုတော့ဟိုကျွန်တော်တို့ဒီဒီကကင်းနေမှာဆိုလို့ရှိရင်တရက်ကိုလာပြတာ50နဲ့ဆက်ဆက်ထားနေမှာရှိတယ်လေအဲအဲ့ရနေတော့ခြေရခံပြီးတဲ့ဖြစ်စီလည်းရှိတယ်အဲဆိုတော့ဟိုရောက်လာတဲ့လူတွေကလည်းဟိုအချာချားတာနွာတာရှိလို့နောက်သူတို့ဟာသူတို့အဲ့လိုမျိုးပေါ့ဒီအဲ့ရကပျောက်နေထားတဲ့လူတွေရှိတယ်တခါလေလည်းအဲ့ဓာတွေကိုမသိဘဲနဲ့အိမ်မှာတွင်နေလိုက်တဲ့လူတွေလည်းရှိကောင်းရှိတယ်လေအဲ့တော့ခြေအိမ်တိုင်းရရောက်ခြေရခံတဲ့သဘောပါ
အင်းစိန်မြို့နယ်က fever clinic တွင်မှာမေလ5ရက်နေ့အထိလာရောက်ပြသတဲ့လူနာစုစုပေါင်းက900ကျော်ရှိပြီးတော့ရောဂါပိုးတွေ့ရှိခဲ့သူက5ဦးရှိပါတယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့အထူးစီမံချက်နဲ့အိမ်နဲ့ရာရောက်စစ်တမ်းကောက်တာမျိုးကိုလက်တလုံးမှာတော့တခြားမြို့နယ်တွေမှာလုပ်ဖို့မရှိသေးပါဘူး။ဒါပေမဲ့အခုလုပ်နေတဲ့ထိရောက်မှုကိုကြည့်ပြီးဆက်လုပ်သင့်မလုပ်သင့်စဉ်းစားဆုံးဖြတ်သွားမယ်လို့ရန်ကုန်တိုင်းလူမှုရေးဝန်ကြီးဦးနိုင်ငံလင်းက VOE ကိုပြောပါတယ်။လက်တော့အချိန်ကြီးယောဂပိုးရှိမရှိတက်ခွဲစမ်းသပ်ခဲ့သူစုစုပေါင်းက9000ကျော်ရှိနေပြီလို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။လက်ရှိမြန်မာနိုင်ငံမှာ COVID-19 ယောဂတွေ့ရှိရသူစုစုပေါင်းက162ဦးရှိနေပြီးသေဆုံးသူ6ဦးနဲ့ပြန်လည်သက်သာလာသူ49ဦးရှိနေပါတယ်။ကျွန်မအိမ်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
တရုတ်နိုင်ငံကနေပြန်ဝင်လာကြတဲ့ရခိုင်ပြည်နယ်တွင်းဒေသခံတွေနဲ့ပတ်သက်လို့ကျန်းမာရေးဆိုင်ရာစောင့်ကြည့်မှုတွေဘလို့ပြင်ဆင်ဆောင်ရွက်နေတယ်လို့ဆိုတာပြောပြပါမယ်။ကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်တွင်းမှာတရုတ်နိုင်ငံကနေပြန်လာကြတဲ့သူတွေခုရပိုင်းတွင်းမှာများပြားလာတာကြောင့်ဒေသခံတွေနေနဲ့လက်ရှိကူးစက်နေတဲ့ COVID-19 ကာယရောဂါနဲ့ပတ်သက်ပြီးစိုးရိမ်မှုတွေရှိနေကြပါတယ်။ရခိုင်ပြည်နယ်တွင်းဒေသခံတော်တော်များများဟာစောင့်ဝဲနေကြတဲ့ကြောင့်နေဆက်ဖြတ်ကျော်ပြီးထိုင်းမာရောတရုတ်နိုင်ငံမှာပါတော်ရောက်လောက်ကိုင်းနေခဲ့ကြတာပါ။အခုရပိုင်းတွင်းတရုတ်ကပြန်ဝင်လာသူ900ကျော်ရှိနေပြီးဒီထက်ထပ်လာဖို့လည်းရှိနေပါတယ်။မနေ့ကလေတရုတ်နိုင်ငံကနေကုန်တင်ကားတွေနဲ့ခိုင်မြောက်ပိုင်းကိုပြန်လာကြတဲ့သူတွေ400ကျော်လောက်ဟာကျောက်တော်မြို့နယ်မဟာမရမုန်နီဖျားမှာညအိတ်တော့ကြတယ်လို့ကျောက်တော်ဒေသခံတဦးကပြောပါတယ
်။မနေ့ကညနေ9နာရီပတ်ဝန်းကျင်လောက်မှာတရုတ်ကလာတဲ့ကား4စီးပေါ့နော်။အဲ့ဒါမှဟိုကုန်ကားတွေပါတယ်။အများစုကကုန်ကား။ဟိုနောက်လူစီးကားတစ်စီးပါတယ်။ကျန်တိုင်းအောင်ကားတစ်စီးပါတယ်။အဲ့ဒါမှလိုးရဲကတော့ကျွန်တော်တို့ပြောဆိုကြတာက400ကျော်လို့ပြောဆိုကြတယ်ကို။အဲ400ကျော်မှာသူတို့ကဟိုတခြားရခိုင်ပြည်နယ်ဒီအန်တို့အန်ရဲ့မြေပုံရဲ့နာမင်းပြရဲ့ပြီးလို့ရှိရင်မြောက်ဦးအားမှာနေပြီးတော့သူတို့ကဒေတာအတိတ်မှာလူတွေကိုဆက်ကဆက်ကခြားပြီးတော့လာတယ်ပေါ့နော်ပြီးလို့ရှိရင်ကျွန်တော်တို့ကြောက်တော့ကိုမဟာမြေမူနီဖရာကိုကြာတော့ညနေ9နာရီကျော်လောက်ကိုရောက်တယ်အားမှာသူတို့က6နာရီဆိုလို့ရှိရင်မဟာမူနီမှာပဲသူတို့အိုက်ကြတယ်
နိုင်ငံခြားကနေပြန်လာတဲ့သူတွေကိုစိုးရအနေနဲ့ကျန်းမာရေးစောင့်ရှောက်မှုတွေအားနည်းနေတာကြောင့်ဒေသခံတွေကစိုးရိမ်နေကြတယ်လို့ကြောက်တော်ဒေသခံတဦးကပြောပါတယ
်။ကျွန်တော်တို့ကစိုးရိမ်တာကတော့အများကြီးပဲဆိုကျွန်တော်တို့ဒီကျွန်တော်တို့ဒေသကိုအစိုးရအဖွဲ့ကဘာမှဒီစောင့်ရှောက်ပေးတာလည်းဘာမှမရှိဘူးအကူအညီအထောက်ပံ့ပေးတာလည်းဘာမှမရှိဘူးကျန်းမာရေးဌာနကလည်းဟိုလိုအပ်တဲ့လောက်ကိုဘာမှဟိုလိုက်လို့ပေးတာပါမရှိဘူး
တရုတ်နိုင်ငံကပြန်ဝင်လာသူတွေဟာသူတို့နေထိုင်ခဲ့တဲ့နေရာမှာကွာရန်တင်း21ရက်ဝင်ပြီးသားထောက်ခံစာတွေနဲ့လာကြသူတွေဖြစ်တယ်လို့ပြန်လာကြသူတွေရဲ့သက်ဆိုင်ရာမြို့နယ်ခြေရွာတွေမှာစောင့်ကြည့်တာတွေရှိပြီးလူကြီးအပြင်900ကျော်လောက်ရှိနေပြီလို့ရခိုင်ပြည်နယ်လုံခြုံရေးနဲ့နေစားရေးဝန်ကြီးဘုံမုံကြီးမိန်တန်းကပြောပါတယ
်။မိုင်းလာပဲမှာကြံခုတ်ပြီးရလာတာတော့ကျော်သားတွေပဲ။အဲဒီတရုတ်ပြည်နယ်ဈေးတွေမှာသူတို့လုံးလုံးသွားလုပ်တာလေ။ကြံတော့ခုတ်ကြတယ်။သူတို့ပြောတာတော့ဖျက်ဆိုင်တဲ့ကြံခုတ်နေတာလို့ပြောတာ။နေကြီးမပို့ဘူးသူတို့ရွာလိုက်ကွာရန်တင်းကိုရှိတယ်။အဲဒီရွာလိုက်ကွာရန်တင်းမှာထားတယ်သူတို့ကဟိုမှာလဲ quality 21ရက်ဝင်ပြီးပါပြီ။သက်ဆိုင်ရာနေရာမှာသက်ဆိုင်ရာအဲ့ဒီ line မိုင်းလာမှာသူတို့ဒီက quality 21ရက်ထားပြီးမှထောက်ခံတာအေးကြီးပြန်ထွက်လိုက်တယ်။အဲ့တော့သူတို့က quality ဝင်ပြီးသား။ဒါပေမဲ့အဲ့ဒီသက်ဆိုင်ရာရွာမှာပြန်ပြီးတော့ quality ပြန်လုပ်အဲ့လိုမျိုး။လူကြီးကတော့400ကျော်လဲပါတယ်500ကျော်လဲပါတယ်တစ်ပတ်ကျော်ဝင်တော့လာနေတယ်။တက်တိုက်လာတော့အဲ့ဒါတော့900လောက်ရှိသွားပြီ
နိုင်ငံခြားကနေပြန်လာသူတွေနဲ့ပတ်သက်ပြီးမြို့နေတိုင်းကိုစောင့်ကြည့်မှုပြေဝါပေးနိုင်ဖို့ကျန်းမာရေးဝန်ထမ်းတွေမလုံလောက်ပေမဲ့တက်နိုင်တဲ့လောက်လုပ်ပေးနေတယ်လို့ရခိုင်ပြည်နယ်ကျန်းမာရေးဦးစီးဌာနကပြောခွင့်ရဒေါက်တာစိုးဝင်းပိုင်ကပြောပါတယ
်ကျွန်တော်ကမြို့နယ်ဒီမှာလာလို့ရှိရင်တော့ဘယ်နိုင်ငံကပဲလာလာပေါ့ဘယ်နိုင်ငံဆိုတာတရုတ်ပြည်လို့ပါလို့နိုင်ငံသားလာရင်တော့သိကြတယ်ကွာရန်တင်းဝင်ရတယ်နော် quarantine ဝင်ရတယ်ပြီးလို့ရှိရင်အခုဆရာတို့ဒီပေါ်ပါပြည်ထဲမှာတော့မှရန်ကုန်မြို့မှာမြို့နယ်45မြို့နယ်ရှိတယ်ဒါပေမဲ့လည်းအဲ့မှာကူးစက်မှုရှိနေတဲ့မြို့နယ်တွေကပြန်လာတယ်ဆိုလို့ရှိရင်ဒါထွေးဦးရဲ့အစီအစဉ်နဲ့သူတို့ quarantine ထားတယ်သိလား facility quarantine ထားတယ်အဲ့တော့အဲ့ဒီနေရာမှာဆရာတို့ကကျန်းမာရေးဆန္ဒမှုဘာလို့ပြီးလဲဆို facility quarantine ဆိုရင်တော့ဆရာတို့ကျန်းမာရေးဝန်ထမ်းတွေရှိတယ်ဟုတ်မနေ့တကြိမ်ညတကြိမ်အခြားတိုင်းပြည်တော်တို့ဘာလို့လုပ်ပြီးစေရှိတယ်ပေါ့နော် community based facility quarantine နေမှာဆိုတော့ဆရာတို့ကဟိုနေရာပေါ်အများကြီးပဲဒီလားတမျိုးမျိုးနယ်တိုင်းမှာသူတို့ရောမှာဆရာတို့မှာအဲ့လောက်ဟာကျန်းမာရေးဝန်ထမ်းမရှိဘူးဆရာတို့ကအသိပညာပေးတာပဲရှိတယ်
ပြန်ဝင်လာသူတွေဖက်ကလည်းသူတို့ကိုတက်ဆိုင်ရာခြေရွာတွေမှာခွေးခြားဆက်ဆံမှုတွေရှိနေတယ်လို့တက်ဆိုင်ရာတွေရဲ့ကျန်းမာရေးစောင့်ရှောက်မှုတွေမရှိဘူးလို့လည်းပြောဆိုကြပါတယ်။ရခိုင်မြောက်ပိုင်းကပုံနှကြုံကြောက်တော်မြောက်ဦးမင်းပြမြေပုံဘူးဒီတောင်နဲ့ရတေးတောင်စတဲ့မြို့နယ်တွေမှာအင်တာနက်လိုင်းတွေခုရှင်ထိဖြတ်တောက်ထားပါတယ်။ဒါကြောင့်လက်ရှိကူးစက်နေတဲ့ COVID-19 ကာယရောဂါနဲ့ပတ်သက်ပြီးသတင်းရှယ်လက်ရယူနိုင်ဖို့အားနည်းချက်ရှိတဲ့အတွက်အစိုးရအနေနဲ့အဲ့ဒီဒေသတွေမှာကျန်းမာရေးစောင့်ရှောက်မှုတွေပိုလှုပ်ဆောင်သင့်တယ်လို့ထောက်ပြသူတွေလည်းရှိနေပါတယ်ခင်ဗျာ။ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေသတင်းပေးပို့ထားပါတယ်။
ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jurus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ COVID-19 ကမ္ဘာကပ်ရောဂါအခြေအနေကြောင့်အချိန်တော်ကြာပိတ်ထားရတဲ့ထိုင်းမြန်မာနယ်စပ်ကိုဘလို့ပြန်ဖွင့်မလဲဆိုတာနှစ်ဖက်အာဏာပိုင်တွေညှိနှိုင်းနေတဲ့သတင်းကိုတင်ဆက်ပေးပါမယ်။ကျမအေးမှာပါ။နှစ်ဖက်ဝင်ဖောက်ထွက်ပေါက်တွေပိတ်ထားရတဲ့အတွက်နေရပြန်မြန်မာတွေအခက်အခဲရှိသလိုထိုင်းနိုင်ငံကိုအလုတ်သွားလုပ်ကြမဲ့သူတွေလည်းအခက်ကြုံနေရပါတယ်။ထိုင်းဘက်ကရှိတဲ့ဆက်ရုံအလုတ်ရုံတွေပြန်လည်ပတ်နိုင်ဖို့နေဆက်ကိုအကန့်အသတ်နဲ့ပြန်ဖွင့်ရေးနှစ်ဖက်တိုင်ပင်ဆွေးနွေးနေကြတယ်ဆိုပြီးကရင်ပြည်နယ်မြဝတီရဲ့အုပ်ချုပ်ရေးမှူးဦးတည်ဆောင်က VOA ကိုပြောပါတယ်
။ဆက်ရုံအလုတ်ရုံတွေကဒါကာကွယ်ရှိလို့ဟိုပိုင်းဆင်းလို့မရတာဘူး။တင်းချောက်လာနောက်ပိုင်းဒီလိုပဲဆက်ထင်းနေတယ်ဆိုရင်တော့သူဓာတ်ကူးချက်မထုံရတော့ဆက်ရုံလုံးနေတာဆိုင်းနေနေဖြစ်လာတော့မှာပေါ့အဲ့ကြရင်ဒီညီမကျွန်တော်တို့ MOU ရက်ထားတာရှိတယ်လေကျွန်တော်ရက်ထားတဲ့ MOU ဟိုကျွန်တော်တို့ပြန်ဖွင့်ဖို့ရှိတာပေါ့တင်းကနညာဆိုတာ6တောင်းကျော်ပေါ့မှာ6တောင်းကျော်ဆိုတာနှစ်ပတ်စာချုပ်ထုတ်ခဲ့တဲ့ဟာတွေကိုအဲ့ဒီဟာနဲ့ပတ်သက်ပြီးတော့တို့ကတော့အဲ့ဒီရက်ပိုင်းကျတော့ကျွန်တော်တို့စီကိုဝင်ထွက်ဆိုင်ဆိုင်းနိုင်ငံအဝင်ပုံများပါမှာပေါ့အကြမ်းမှုတွေဖြစ်ပြကားမှတ်နဲ့ဒီဒီဆက်စုံရှိတဲ့ဘက်ကနေစဉ်းစားခါတာပေါ့နောက်ပြီးတော့အနေချင်းပြန်လာရှိနေမှာပေါ့အဝင်နဲ့ထွက်ဆိုင်ကျွန်တော်တို့နိုင်ငံနေရထိုင်းနိုင်ငံကနေပြန်လာပြီးတော့ထိုင်းနိုင်ငံနဲ့လည်းညီမနိုင်ငံပြောင်းမဲ့နိုင်ငံလားနေမှာပေါ့ရှင်းတော့အဲလုံအောင်ပြုအဆင်ပြေအောင်ဒါတက်မှာတော့ကျွန်တော်ဘက်ကဝင်ပေါ့ဒါနဲ့မှာတော့သူတို့ဘက်ကဝင်ပေါ့
ထိုင်းနိုင်ငံမှာလည်းယောဂဘိုးတွေးကြည့်သူတွေကတဖြည်းဖြည်းနည်းလာတဲ့အတွက်စီးပွားရေးလုပ်ငန်းတွေပြန်ဆက်နိုင်ဖို့အတွက်အားယူနေကြတာပါဒီအတွက်အလုတ်ကိုင်အခွင့်အလမ်းကြောင့်ထိုင်းကိုထွက်လာကြသူတွေအတွက်အဆင်ပြေအောင်နှစ်ဖက်အာဏာပိုင်တွေညှိနှိုင်းပြီးလှုပ်ဆောင်နေကြတယ်လို့လည်းဦးတည်ဆောင်ကပြောပါတယ်
အဲလောလောဆယ်တော့မှဟိုတကားဖွင့်နေဆိုတာထက်ကျွန်တော်တို့ထိန်းထားပြီးတော့အလုပ်ကံခွင့်လန်းအောင်စသွားတာဟုတ်မှာသွားတာဖြစ်တဲ့အတွက်ဒီအလုပ်သမားတွေပြန်လာနဲ့လုပ်ငန်းခွင့်ပြန်ဝင်တဲ့အပိုင်းကိုအရင်စဉ်းစားတာဟုတ်မှာ
ဟုတ်တယ်ဟုတ်တယ
်ကျန်တာကတော့နည်းနည်းလေးပို့ထိန်းနိုင်တော့ border pass စနဲ့တဆင်းချင်းသွားမအောင်ပါပြန်သွားမယ်ရှင်လေးဒါကတော့နှစ်ဖက်နှစ်နိုင်ငံပြန်ကြည့်အောင်မို့လားကြတော့တစ်ဖက်တည်းကြည့်လို့လို့မရဘူးနှစ်ဖက်လုံးထိန်းနိုင်ပြီဆိုရင်တော့အားလုံးညှို့လင်းနေတဲ့ဟာဖြစ်လာမှာပေါ့
ထိုင်းနိုင်ငံမှာမြန်မာလူတမာသုံးသပ်တဲ့မနေ့အလုပ်လုပ်ကိုင်နေကြတာဖြစ်ပြီးကိုရိုနာဗိုင်းရပ်စ်ဖြစ်ပြီးအလုပ်လက်မဲ့ဖြစ်သူကသိန်းကဏ္ဍလောက်ရှိနေတာပါကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေပါတယ်
မြန်မာနိုင်ငံအနေနဲ့ငွေကြေးခွာချမှုတိုက်ဖြတ်ရေးအတွက်အစီအမံတွေချလုပ်ဆောင်လာပေမဲ့ပွင့်လင်းမြင့်တာမှုပိုရှိအောင်လုပ်ဖို့လိုအပ်နေတဲ့ဆိုတဲ့သုံးသပ်ချက်တွေအကြောင်းပြောပြပေးသွားမှာပါ NLD အစိုးရလက်ထက်မှာငွေကြေးခွာချမှုတွေကိုဖမ်းဆီးအရေးယူတာတွေရှိပေမဲ့မြန်မာနိုင်ငံတွင်ငွေကြေးခွာချတဲ့လုပ်ငန်းတွေကပုံစံမျိုးစုံနဲ့ရှိနေသေးတယ်လို့လေ့လာသုံးသပ်သူတွေကထောက်ပြနေကြပါတယ်နိုင်ငံတွင်းငွေကြေးခွာချမှုနဲ့အကြမ်းဖက်လုပ်ငန်းငွေကြေးထောက်ပံ့မှုတွေကိုအပြည့်အသက်တိုက်ဖြတ်သွားမယ်လို့အာဏာရ NLD အစိုးရဘက်ကတော့ပြောဆိုထားပါတယ်။ပြည်ပြင်ပြောင်းလဲရေးအတွက် NLD အစိုးရပြင်ဆင်ထားတဲ့လုပ်ငန်းစဉ်တွေထဲမှာဒီလုပ်ငန်းစဉ်တစ်ခုလည်းပါဝင်ပြီးအကောင့်ထည့်ဖော်မှုဘိုင်းကတော့အားရကျေနပ်စရာမရှိသေးဘူးလို့ NLD ပါတီရဲ့စီးပွားရေးကော်မတီအတွင်းရေးမှူးလုပ်ခဲ့တဲ့စီးပွားရေးပညာရှင်ဦးမင်းခင်ကပြောပါတယ်
။ဒီငွေကြေးခွာချမှုတိုက်ဖြတ်ရေးပေါ့နော်။အဲ့ဒါမအားနိုင်ကြအကြောင်းရှိတယ်။
နိုင်ငံစုအနေနဲ့တော့ဒါကိုပြန်ဆင်းကြတာမျိုးပိုအားထုတ်နေကြတယ်ကိုပို့ပြီးတော့ပြည်သားတွေတောင်းဆိုတာပါဆက်လုပ်မယ်ဆိုတာတွေကိုအဝင်နိုင်ငံတကာလည်းအများကြီးအောင်ကျင်းပြတာမျိုးဒါတွေတော့လုပ်တယ်ဆိုဒါတွေကဟိုတော်တော်ဒိဋ္ဌိကနေချက်ပြီးအခုပြုခုလိုကိုဗစ်ကာလတွင်မှာဒီယောဂကယောဂရဲ့နောက်ပိုင်းအလုံးမှာကမ္ဘာအခြေအနေကအများကြီးကျောင်းတော့ဘူးရှိတယ်။အဲလိုအများကြီးကျောင်းတော့တဲ့အခြေအနေမှာကိုကလက်ခုကိုဘယ်လိုပို့တော့ကျွန်တော်တို့ဒီစက်ရအောင်ပဲ
။ဥရောပကော်မရှင်ရဲ့ငွေကြေးခွာချမှုနဲ့ပတ်သက်ပြီးအနည်းငယ်စောင့်ကြည့်ရမယ့်နိုင်ငံစည်းရင်းကိုလာမယ့်ကြာသပတေးနေ့မှာထုတ်ပြန်သွားဖို့ရှိပါတယ်။မြန်မာနိုင်ငံအပါအဝင်နိုင်ငံ22နိုင်ငံပါဝင်ထည့်သွင်းထားတယ်လို့နိုင်ငံတကာသတင်းတွေမှာဖော်ပြနေကြပါတယ်။ဒီလိုနာမည်ပြက်စည်းရင်းတဲ့ပါတဲ့နိုင်ငံတွေစီးပွားရေးကုမ္ပဏီတွေအနေနဲ့ဥရောပသမဂ္ဂကပေးအပ်မဲ့ရန်မုံငွေထောက်ပံ့ခြင်းအသစ်တွေကိုရယူနိုင်တော့မှာမဟုတ်ပါဘူး။မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံသားစီးပွားဆက်သွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးအောင်နိုင်ဦးကတော့မြန်မာနိုင်ငံအနေနဲ့အရင်တုန်းကထပ်ပေါ်ပြီးငွေကြေးခွာချမှုပိုင်းကိုစ조사ကာကွယ်တားဆီးနေတာကြောင့်ဒီစီးရင်နဲ့ပါဝင်ဖို့မရှိဘူးလို့သူကသူ့အမည်ကိုပြောဆိုသွားပါတယ
်။ဒီကောင်ကိုရခွာချမှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီနိုင်ငံရဲ့အကောင့်တန်းတာအကောင့်တွေပုံမှုအပေါ်မှာတော့ကျွန်တော်တမ်းများမရှိဘူး။ဘာလုံတာတွေကချိုးလဲတော်လေးလုတ်ပြီးနေပြီပေါ့။ချိုးလဲဆက်လုံနေသေးပေါ့။အဲ့လိုမြင်တဲ့အတွက်ကြောင့်မလို့ဒါဒီ technically ပေါ့နော်ကျွန်တော်တို့ဒီနိုင်ငံလက်ပါဆောင်ရွက်မှုကတော့ဘာမှတော့တမ်းများပြည့်ပွဲမရှိဘူး။ကျွန်တော်တို့လုပ်စရာအကြောင်းလည်းမရှိဘူးလို့ကျွန်တော်ဟိုမြင်တာပေါ့နော်။နောက်တစ်ခုကဟိုဒုတိယချက်ကတော့ EU ဘက်ကလည်းဒါနဲ့ပတ်သက်ပြီးတရားဝင်ထုတ်ပြန်ကြေညာတာကျွန်တော်မတွေ့သေးပါဘူး။ဒါသူတို့အပြင်ကနေသုံးသပ်ချက်တွေနဲ့ဟိုပြဋ္ဌာန်းတာရှိတဲ့အတွက်ကြောင့်မလို့ဒါလည်းကျွန်တော်မဖြစ်နိုင်ဘူးလို့ပဲကျွန်တော်ကဟိုသုံးသပ်ပါတယ
်။ပြီးခဲ့တဲ့2019အောက်တိုဘာလကဒုတိယသမ္မတဦးမြင့်စွေဦးဆောင်ပြီးငွေကြေးခွာချမှုနဲ့အကြမ်းဖက်မှုတွေကိုငွေကြေးထောက်ပံ့မှုတိုက်ဖျက်ရေးဦးဆောင်ကော်မတီကိုဖွဲ့စည်းခဲ့သလိုငွေကြေးခွာချမှုနဲ့အကြမ်းဖက်မှုတွေကိုငွေကြေးထောက်ပံ့မှုမရှိအောင်ဆောင်ရွက်နိုင်ဖို့ပုတ်ကလိကကဏ္ဍတွေကအသင်းအဖွဲ့၅ခုနဲ့ပူးပေါင်းကဒီအပိုင်းကိုအသေးချာပြင်ဆင်လှုပ်ဆောင်နေတာတွေရှိတယ်လို့ဦးအောင်နိုင်ဦးကပြောပါတယ်။တရားမဝင်မှုရေးဆေးကုံတွယ်မှုနဲ့လူကုန်ကူးမှုဗဟိုကျမ်းမာလို့ဖြစ်နေတဲ့ရွှေတိကံဒေသတွင်းမှာမြန်မာနိုင်ငံလည်းပါဝင်ပါတယ်။မြန်မာနိုင်ငံတွင်းမှာတရားမဝင်ကြောက်စိမ့်တူဖို့မှုထုတ်လုပ်မှုလက်နက်မှောင်ခိုကူးမှုတိုက်ခိုးထုတ်မှုတွေကမြန်မာနိုင်ငံတွင်းမှာရှိနေတဲ့ငွေဖြူငွေမဲခွာချတဲ့ပြဿနာပေါင်းများများစွာကိုဖြစ်စေတယ်လို့ပြင်သစ်နိုင်ငံမှာအခြေစိုက်တဲ့နိုင်ငံတကာအစိုးရအဖွဲ့တွေနဲ့ဖွဲ့စည်းထားတဲ့ FATF အဖွဲ့ရဲ့2018ခုနှစ်ထုတ်ပြန်ချက်ကဖော်ပြထားပါတယ်။နောက်ပြီးနေဆက်ဖြတ်ကျော်ရာသွေးမှုအကြီးအကျယ်ကျူးလွန်နေတဲ့အဖွဲ့တွေနဲ့လက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေကြားဆက်နွယ်မှုရှိတယ်ဆိုတာကိုလည်းအဲ့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းကိုပေးပို့နေတာဖြစ်ပါတယ်။
COVID-19 ကာယောဂါကြောင့်ကမ္ဘာတစ်ဝှမ်းမှာအသက်ရှူဆက်တွေအကြီးအကျယ်လိုအပ်နေပါတယ်။ဒါကြောင့်ဈေးနှုန်းသက်သာပြီးအရည်သွေးကောင်းမွန်တဲ့အသက်ရှူဆက်တွေကို London Imperial College ကဆရာဝန်နဲ့ engineer တွေပေါင်းပြီးတော့ထုတ်လုပ်လိုက်တဲ့အကြောင်း Henry Rickwell ရဲ့သတင်းလွှာကိုပြောပြပေးခြင်းပါတယ်။ကျွန်တော်ရန်နိုင်ပါ။အခြေခံကြကြစဉ်းစားပြီးထုတ်လုပ်ထားတဲ့ Jamvent လို့ခေါ်တဲ့အသက်ရှူဆက်ကိုကျန်းမာရေးစနစ်ညံဖြစ်တဲ့ဖွံ့ဖြိုးဆဲနိုင်ငံတွေပါဝင်ကမ္ဘာဘယ်နေရာမှာမဆိုဈေးသက်သာစွာနဲ့လုပ်နိုင်တယ်လို့ဒီဆက်ဒီဆောင်ရေးစီမံကိန်းကိုဦးဆောင်သူဒေါက်တာဂျိုးဆပ်ရှာဝတ်ကပြောပါတယ
် So by knowing the way that a gas behaves under pressure
ပြာပြလိုက်တဲ့ကအောက်ဆီဂျင်ရဲ့လှုပ်ဆောင်မှုတန်ခွေကအဆူရှင်ကိုဖြတ်ပြီးဘယ်လိုစီးဆင်းသွားလဲဆိုတာတွေကိုသိထားရင်စုပ်ထွေးတဲ့အပိုင်းတွေမလိုပဲအောက်ဆီဂျင်ရဲ့စီးဆင်းမှုနဲ့ဖိအားကိုကိုလိုလိုထိန်းချုပ်နိုင်မဲ့စနစ်တစ်ခုအတွက်ကိုလိုအပ်တဲ့အစိပ်ပိုင်းတွေကိုရွေးချယ်နိုင်ပါတယ
်အသက်ရှူဇက်တွေရဲ့ရှုပ်ထွေးတဲ့အစိပ်ပိုင်းတွေကဒေါ်လာတောင်းနဲ့ချီကုန်ကြစည်းနိုင်ပါတယ်ဂျန်ဗန်ဆက်တီဟာလော်ဒဂူရနိုင်တဲ့ပစ္စည်းတွေကိုသုံးထားကြောင်းဆက်ကိုပူးတွဲတီထွင်တဲ့ London Royal Brompton ဆေးရုံကကိုရိုနာဗိုင်းရပ်စ်ရောဂါရှင်တွေကိုလက်တွေ့ကူးတာပေးနေတဲ့ဒေါက်တာဂျေကော့မတိုင်ဆစ်လီကပြောပါတယ
် So not competing with existing ventilator designs for parts
ကျွန်တော်တို့ကလက်ရှိသုံးနေတဲ့ဆက်တွေကိုပြန်ထုတ်ဖို့လုပ်နေတာမဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့ဒီဆက်ကတိတ်ကိုရွှင်ပြီးပူပြီးတော့လည်းတိုးချဲ့ထုတ်လုပ်သွားနိုင်တယ်ဒီအစိပ်ပိုင်းတွေကိုကဘာတော်ဘယ်နေရာကမဆိုလော်ဒဂူရနိုင်ပါတယ်
ဒီထဲမှာကျမကြီးစနစ်ညံဖြစ်တဲ့ဖွံ့ဖြိုးဆဲနိုင်ငံတွေလည်းပါဝင်มาဖြစ်ပါတယ်။အာဖရိကတိုက်ကတချို့နိုင်ငံတွေဆိုရင်လူသန်းပေါင်းများစွာကိုကူဖို့အတွက်အသက်ရှူဆက်နည်းနည်းပဲရှိပါတယ်။ဒီဆက်ကိုဒီထွန်းတဲ့သူတွေကဗြိတိန်နဲ့အမေရိကန်နိုင်ငံအပါအဝင်ဆေးရုံတွေမှာလက်တွေ့သုံးနိုင်ဖို့အတွက်အခုလမှအတည်ပြုချက်ယူသွားมาဖြစ်ပါတယ်။ဒီဆက်ကမကြာခင်ကထုတ်တဲ့ဆက်တွေလို့မဟုတ်ပဲအထူးကျက်မှတ်ကုသဆောင် ICU မှာလည်းသုံးနိုင်တယ်လို့ဒေါက်တာဂျိုးဆပ်ရှာဝတ်ကပြောပါတယ်။
So this is not a bridge ventilator this is
ဒီဆက်ကစီးတက်တဲ့တာနဲ့အရေးပေါ်အမြင်ထုတ်လိုက်တဲ့ဘေ့ချ်ဗန်တီလေးတာတော့မဟုတ်ပါဘူး။ICU ထဲမှာကိုဗစ်-19လူနာတွေကိုကုဖို့အတွက်လိုအပ်တာတွေအကုန်လုံးလုပ်နိုင်ပါတယ်။ဆေးရည်ဒီဇိုင်းပုံစံကိုလည်းအလွယ်တကူရနိုင်ပြီးကျွန်တော်တို့အနေနဲ့ကမ္ဘာပေါ်ကထွက်လို့တဲ့သူတွေနဲ့တွေ့ပြီးသူတို့ရဲ့စီးနင်းစည်းကမ်းတွေနဲ့အညီလှုပ်သွားဖို့ရှိပါတယ်။
ဒါပြန်ဒီဆက်ကိုကိုဗစ်-19ကာယောဂါကာလအလွန်အထိလဲသုံးဖို့အလားအလာရှိပါတယ်။ဒါပြန်ဒီဆက်ကိုကိုဗစ်-19ကာယောဂါကာလအလွန်အထိလဲသုံးဖို့အလားအလာရှိပါတယ်။ဒါပြန်ဒီဆက်ကိုကိုဗစ်-19ကာယောဂါကာလအလွန်အထိလဲသုံးဖို့အလားအလာရှိပါတယ်။ဒါပြန်ဒီဆက်ကိုကိုဗစ်-19ကာယောဂါကာလအလွန်အထိလဲသုံးဖို့အလားအလာရှိပါတယ်။ဒါပြန်ဒီဆက်ကိုကိုဗစ်-19ကာယောဂါကာလအလွန်အထိလဲသုံးဖို့အလားအလာရှိပါတယ်
ွင်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ကျွန်မခွာညိုပါရှင်။ဂျာမနီတောင်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုတို့ကပြည်내တချို့ပါဝင်ကမ္ဘာနိုင်ငံနေငယ်မှာကိုရိုနာဗိုင်းရပ်စ်တားဆီးရေးပိတ်ဆို့ကန့်သတ်ချက်တွေကိုစတင်ဖြေလျှော့ပေးပြီးမြဲအခြေအနေနဲ့အချိန်အခါကိုကြည့်ပြီးဆောင်ရွက်တင်နေဆိုတာကိုဆေးဘက်ဆိုင်ရာကျွမ်းကျင်သူတွေကသတိပေးနေကြတဲ့အကြောင်းVOA တန်တမန်ရေးရာသတင်းတော်ဆန်ဒီစိန့်ရဲ့သတင်းပေးပို့ချက်ကိုပြောပြပေးခြင်းပါတယ်။လူတွေအိမ်ပြန်ထွက်ပြီးဖျားချောင်းတက်ဈေးဆိုင်တွေစားဆိုင်တွေနဲ့ပင်လယ်ကမ်းစပ်တွေစီမသွားခင်အခြေအနေတွေနေသားတကျဖြစ်အောင်အရင်လုပ်ဖို့လိုကြောင်းဈေးဘက်ဆိုင်ရာကြွမ်းကျင်သူတွေကသတိပေးနေတာပါ။ဂျာမနီမှာကိုရိုနာဗိုင်းရပ်စ်မပြတ်နှံ့အောင်ရည်ရွယ်ပြီးတစ်လလောက်တင်းတင်းကြပ်ကြပ်သွားလာပြီးပိတ်ဆို့ထားခဲ့ရာကနေအခုတော့ကိုလုံးနဲ့ဖရန့်ဖက်လိုမြို့ကြီးတွေမှာဆိုင်တချို့ပြန်ပြီးတော့ဖွင့်ခွင့်ပေးလိုက်ပါတယ်။အမေရိကန်မှာတော့သမ္မတထရမ့်ကိုထောက်ခံသူတွေကပြည်내အလိုက်တည်ကြားစီချမှတ်ထားတဲ့အသွာလာကန့်သတ်မှုတွေကိုစန့်ကျင်ပြီးပြည်내လွှတ်တော်တွေရဲ့ရှေ့မှာဆန္ဒပြနေကြပါတယ်။ဖလော်ရီဒါမှာပင်လယ်ကမ်းစပ်တချို့ကိုပြန်ဖွင့်ပေးလိုက်သလိုဂျော်ဂျီယာပြည်내မှာလည်းအားကစားရုံတွေ၊စပင်းဆိုင်တွေကိုဒီသတင်းပတ်နှောင်းပိုင်းမှာပြန်ဖွင့်ပေးခဲ့ပါတယ်။ဂျာမနီနဲ့တောင်ကိုရီးယားဟာစန့်သတ်မှုတွေကြဲကြဲပြန့်ပြန့်လုပ်ခဲ့တဲ့ဆေးရုံတက်သူတွေရော့ကျသွားတယ်။နောက်တည်ဆုံးမှုနှုံလဲကျဆင်းခဲ့တယ်။ဒါတွေကြောင့်ပိတ်ဆို့မှုတွေကိုဖြေလျှော့ပေးလိုက်တာဖြစ်ပေမဲ့အမေရိကန်မှာတော့အခုမှကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုအရှိန်အမြင့်ဆုံးချိန်မှာပဲရောက်နေတော့ဖြစ်လို့ကန့်သတ်ချက်တွေဖြေလျှော့ပေးဖို့မတင်သေးဘူးလို့ပြောနေတဲ့သူတွေလည်းရှိပါတယ်။ဒေါက်တာဝီလျံရှက်ဖနာကဗန်ဒါဘစ်လ်စီတက်ကတူကပါ
။ You would hope even a reduction over a 14 day
ဒီစလေးရဲ့ကန့်သတ်ကာလကုန်ဆုံးသွားရင်ကန့်သတ်မှုတွေလျှော့ချပေးဖို့ကိုမျှော်လင့်နေကြပါလိမ့်မယ်။နောက်ပြီးဆေးရုံတွေအနေနဲ့လည်းဒီလူနာတွေကိုပြည့်စုံစောင့်ရှောက်ရေးမှာနိုင်နိုင်နေနေဆောင်ရွက်ပေးနိုင်ဖို့ကိုလည်းလုပ်ပေးရမှာဖြစ်ပါတယ်လို့သူကပြောပါတယ်။နယူးယောက်နဲ့အမေရိကန်ရဲ့တခြားဒေသတွေမှာတော့လုပ်ငန်းခွင်အန္တရာယ်ကင်းရှင်းရေးနဲ့တခြားသူတွေကိုမကူဆက်ရေးအတွက်သုံးရမယ့်ကာကွယ်ရေးပစ္စည်းတွေမလုံမလောက်ဖြစ်နေတာကိုလည်းကျန်းမာရေးဝန်ထမ်းတွေကကန့်ကွက်ဆန္ဒပြနေကြပါတယ်။Gavin Jimmy ကတော့ဒုတက္ကသိုလ်ပါမောက်ခါပါ
။ In many settings in many hospitals we've seen astoundingly
နေရာတော်များများဆေးရုံတော်များများမှာကျန်းမာရေးဝန်ထမ်းတွေကြားကူးစက်ခံရမှုနှုန်းအံ့ဩစရာကောင်းလောက်အောင်မြင့်တက်လာနေတာကိုတွေ့နေရပါတယ်။ဒါကကန်ဆိုးမိုးမောင်ကျမှုပါပဲ။ကျွန်တော်အနေနဲ့ကတော့ဒါဟာရှက်စရာကောင်းတယ်လို့ပြောရမှာပါပဲလို့သူကပြောသွားတာပါ။အသွာလာကန့်သတ်မှုပိတ်ထားတာတွေကိုဖြေလျှော့ပေးမယ့်ကိစ္စဟာအထူးသတိထားကင်တွယ်ရမယ့်ကိစ္စဖြစ်တယ်လို့ကျန်းမာရေးဆိုင်ရာပညာရှင်တွေကသတိပေးနေကြပါတယ်။တကယ်လို့သာကိုရိုနာဗိုင်းရပ်စ်တွေတကြော့ပြန်ပြန့်နှံ့လာမယ်ဆိုရင်ဒီကန့်သတ်တားမြစ်ချက်တွေကိုပြန်ပြီးတော့ထုတ်ပြန်ရမှာဖြစ်ပါတယ်ရှင်။ကျွန်မခွာညိုပါ
။ရှင်မြတ်ဖျားအခုဆက်လက်နားဆင်ကြရမယ့်မြမရေးသုံးသပ်ချက်ကတော့ကရင်ပြည်နယ်ကတရုတ်စီးပွားရေးလုပ်ငန်းတွေရဲ့အန္တရာယ်ဒုတိယပိုင်းဖြစ်ပါတယ်။တကယ်ကြောင့်စုံစမ်းဖော်ထုတ်တင်ပြသူထဲမှာတူဦးပါဝင်ဖြစ်တဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမဟောင်းပရစ်လာကလပ်နဲ့ကျွန်တော်ကြိုဆိုင်တာဆွေးနွေးသုံးသပ်ထားပါရစေ
။ဒုံးရင်ထဲမှာကိုနှက်ကဒီလိုရတဲ့ဟာနင်းညာကြီးကိုထင်းချောင်းနေဆိုတာသိအရေးကြီးတဲ့ကိစ္စပါ။ဒီတောင်းရှိသူတွေတချို့ကပြောကောင်းပြောမှာပေါ့လေဒါဟာနင်းညာကြီးအတွက်လိုက်လျောထားတာလို့ အဲ့ဒါအခုညဉ့်ညိုင်းနဲ့ဘယ်လိုဆက်စပ်လဲဆိုတာနဲ့ပြောပြပါခင
်ဗျ Well I don't think it adds anything positive to the peace process but the peace process is part of the problem because the peace process has concentrated almost exclusively on the nationwide
ဒီလိုသိမှန်ကိန်းတွေကညဉ့်ညိုင်းအတွက်အကျိုးရှိမယ်လို့မထင်ပါဘူးညဉ့်ညိုင်းရဲ့လုပ်ငန်းရှင်ကိုနိုင်ကူကဒီပြဿနာရဲ့တစ်စိတ်တစ်ပိုင်းပဲလို့ပြောလို့ရပါတယ်ဒီညရဲ့လုပ်ငန်းရှင်ကလုံခြုံရေးကိစ္စအတွက်တနင်္ဂနွေလုံးအပြည့်ခန့်ရက်စဲရေးကိုပဲအာရုံစိုက်နေလို့ပါပဲ။တက်မတော်ကလုံခြုံရေးကိုထိန်းချုပ်နေတာဖြစ်ပြီးတော့ညညရဲ့လုပ်ငန်းရှင်ရဲ့အစိတ်ပိုင်းတွေဖြစ်တဲ့နိုင်ငံရေးစီးပွားရေးနဲ့လူမှုရေးကိစ္စတွေကိုထဲထဲဝင်ဝင်ဆွေးနွေးခွင့်မရအောင်ပိတ်ပင်နေတာပါ။ရက်သားကြည့်သူတွေအနေနဲ့လည်းသူတို့ရဲ့စိုးရိမ်ကြောင်းကြမှုတွေကိုညညရဲ့လုပ်ငန်းရှင်မှာပါဝင်ဆွေးနွေးခွင့်မရကြပါဘူး။ဒက်နဲ့ကင်တွေအတွက်တီးတန့်လို့ဖြစ်နေတာပါတက်မတော်အပါဝင်ပေါ့လေဒက်နဲ့ကင်အဖွဲ့ကြီးကညီငယ်ရဲ့လုပ်ငန်းရှင်ကိုအတုံးချပြီးတော့တိုင်းပြည်မှာဩဇာကောင်းမှုနိုင်အောင်ဒုတ်ပိုင်ခွင့်ပေါင်းကိုကျေပြန့်အောင်ချဲ့ထွင်နေကြတယ်ဒါကြောင့်မလို့ရေရှည်မှာညီငယ်ရဲ့အတွက်အလားအလာမကောင်းဘူးလို့မှတ်ယူစား
တာဒါကတော့မြန်မာနိုင်ငံညီငယ်ရဲ့ပတ်သက်တဲ့ကိစ္စပါခင်ဗျာအခုဆက်လက်ပြီးတော့နိုင်ငံကအကျိုးစီးပွားနဲ့ဘယ်လိုပတ်သက်တယ်လဲဆိုတာလည်းကျွန်တော်နည်းနည်းသိချင်ပါတယ်2015ရုံးကတော့မြန်မာနိုင်ငံဟာပွင့်လင်းလွတ်လပ်မှုရှိလာပြီဖြစ်တဲ့ရင်းနှီးမြှုပ်နှံမှုအင်ပတန်ကောင်းတဲ့နေရာတစ်ခုဖြစ်တယ်ဆိုပြီးတော့နိုင်ငံတကာအထူးစိတ်ဝင်စားခဲ့ရပါတယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုအနေနဲ့ကြတော့ဟောဒီဟာစီးပွားရေးအကျိုးစီးပွားထက်မဟာဗျူဟာအကျိုးစီးပွားနဲ့များပတ်သက်ပြီးစိုးရိမ်ကင်းဖြစ်နေသလားဆိုတာသိချင်ပါတယ်ပြောပါအောင်ပရက်စတာ
။ Oh it's not really it's not necessarily a strategic concern for the United States. It is a major concern promotion of democracy and the establishment of a stable democratic government in Myanmar. This is not going to be contributing to that. In fact, quite the opposite. It does not contribute to stability in the country.
မဟုတ်ပါဘူး။ဒါဟာမဟာဗျူဟာအရစိုးရိမ်လို့မဟုတ်ပါဘူး။ဒီလိုပါတည်ငြိမ်တဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်အောင်ကြိုးပမ်းနေတဲ့မြန်မာနိုင်ငံအတွက်ဘလို့မှအကျိုးမရှိနိုင်ပါဘူး။လုံးဝဆန့်ကျင်နေပါတယ်။ဒါဟာတည်ငြိမ်မှုကိုလည်းအမပေးပါဘူး။ဒီမိုကရေစီကိုလည်းအထောက်အကူမဖြစ်စေပါဘူး။အနာပြအုပ်ဆိုးတဲ့သူကိုပဲပုံမှုဦးစားပေးအောင်လုပ်ပေးနေတဲ့သဘောဖြစ်ပါတယ်။တနက်နေ့အုပ်ချုပ်တဲ့ပုံစံပေါ့ရှင်။ဒါကိုအမေရိကန်ကသူ့အကျိုးစီးပွားလို့ဘလို့မှမယူဆနိုင်ပါဘူး။နောက်တစ်ချက်ကလည်းတရုတ်ရာဇဝတ်ဂိုင်းတွေမြန်မာနိုင်ငံမှာတိုးပွားလာမယ့်ကိစ္စပါ။ဒီဂိုင်းတွေဟာအမေရိကန်ပြည်ထောင်စုမှာလည်းရှိနေပါတယ်။သူတို့ဟာနိုင်ငံတကာမှာလည်းဥပဒေနဲ့ဆန့်ကျင်တဲ့လုပ်ငန်းတွေအများအပြားလုပ်ကိုင်နေကြတာပါ။ဒါတွေကိုဟန့်တားဖို့ကျမတို့ဟာမြန်မာအပါအဝင်တခြားအစိုးရတွေနဲ့ပါပူးပေါင်းဆောင်ရွက်နေပါတယ်
။နိုင်ငံတကာအစိုးရတွေဆိုတာကတကယ်တော့ဒီကိစ္စမှာအဓိကတာဝန်ရှိတာတရုတ်အစိုးရမဟုတ်ဘူးလားပြည်လား။ဆိုတော့တရုတ်အစိုးရအနေနဲ့ကောဒီကိစ္စကိုဝင်ရောက်ဟန့်တားဖို့တာဝန်မရှိဘူးလား
။ Well, on the territory of Myanmar, I'm not sure they do. They should have their own police doing that, but they're not doing it.
ဒီဆိုရဟာမြန်မာဆိုရကမဖိတ်ခေါ်ဘဲနဲ့မြန်မာနေပြည်မှာလှုပ်ရှားလို့မရနိုင်ပါဘူး။ရှင်ကအဲ့လိုလှုပ်စီချင်တာမျိုးလားဆိုတာတော့ကျွန်မမသေးကြပါဘူး။ကမ္ဘောဒီးယားမှာတုန်းကတော့ဟွန်ဆန်ကတရုတ်ရဲတွေကိုခေါ်ယူနှိမ်နှင်းခွင့်ပေးခဲ့ပါတယ်။မြန်မာနိုင်ငံကတော့ဒါမျိုးလှုပ်စီချင်လိမ့်မယ်လို့မထင်ပါဘူး။သူတို့မှရဲတပ်ဖွဲ့ရှိတယ်လေ။ဒါပေမဲ့အဲ့ဒီရဲတွေကတက်မတော်လက်အောက်ခံဖြစ်နေတော့ဘာမှမလုပ်နိုင်ပါဘူး
။ဆိုတော့ဆောစာပရစ်လာကဒီကိစ္စနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုဟာနိုင်ငံတကာတွေနဲ့ညှိနှိုင်းပြီးတော့ဟန်တာဖို့စီစဉ်နေရလို့ဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကဘယ်လိုများဒီကိစ္စကိုဝင်ရောက်ဟန်တာနိုင်မလဲဆိုတာလည်းပြောပါအောင်ခင်ဗျာ
။ Well, it's difficult for us to assist in it if we're not requested, you know, if our assistance is not requested. And I don't think it has been. And furthermore, I think that it really China should.
ကျမတို့အနေနဲ့ဒီကိစ္စကိုဝင်ရောက်ကူညီဖို့ခက်ခဲပါတယ်။မြန်မာနိုင်ငံဘက်ကအကူအညီမတောင်းဘဲလုပ်ပေးလို့မရပါဘူး။တကယ်တော့ဒီကိစ္စမှာတရုတ်ကပဲမြန်မာနိုင်ငံနဲ့ရဲတွေမဆစ်လွတ်ဖက်နဲ့သူတို့တရုတ်ပြည်ထဲမှာပဲဒီကိန်းတွေကိုထိန်းကုပ်သက်ပါတယ်။ဒီကိစ္စဟာတရုတ်တို့ရဲ့ကမ္ဘာ့လမ်းစီမံကိန်းအတွက်အများကြီးထိခိုက်စေပါလိမ့်မယ်။ဒီကမ္ဘာ့လမ်းစီမံကိန်းမှာသာဒီရာဇဝတ်ကိန်းတွေဝင်နှောက်လာရင်တော့ဖွံ့ဖြိုးဆဲနိုင်ငံတွေကိုထိခိုက်စေနိုင်ပါတယ်။ဒါကြောင့်လည်းတရုတ်အစိုးရဟာဒီလူတွေနဲ့ပူးပေါင်းဆောင်ရွက်မယ်အစားသူတို့ကိုထိန်းချုပ်ဖို့ပြည်ရင်းမှာပဲလှုပ်ဆောင်ဖို့လိုအပ်ပါတယ်။
အဲ့တော့တရုတ်ကဝင်ရောက်ကူညီနိုင်မှာမဟုတ်ဘူးမြန်မာနိုင်ငံအစိုးရကတရုတ်ရဲတွေတိုင်းပြည်တွေကိုဝင်လာမှာတိုက်မှာမဟုတ်ဘူးဆိုတော့အမေရိကန်အစိုးရအနေနဲ့ကဘယ်လိုများကူညီနိုင်မဲ့အခြေအနေရှိပါလဲဝင်ရောက်ပြီးတော့ကျွန်တော်စဉ်းစားမှာတစ်ချိန်တုန်းကဟိုဒီရေတို့ဘာတို့မွေးစွာတိုက်ဖြည့်ရေးအတွက်မြန်မာနိုင်ငံမြောက်ပိုင်းမွေးစွာဒေသမှာအမေရိကန်တချို့ပေါ့ဒါပူပေါင်းဆောင်ရွက်မှုတွေရှိခဲ့တယ်ဆိုတာကြားဘူးပါတယ်ကျွန်တော်ဆိုတော့ဒီကိစ္စမျိုးမှာတော့အမေရိကန်အစိုးရနဲ့ဝင်ရောက်ကူညီနိုင်ရအကြောင်းတဆုံတရာမရှိဘူးလားခင်ဗျာအမေရိကန်တရားဥပဒေစိုးမိုးရေးအဖွဲ့အစည်းရဲ့အနေနဲ့ပေါ့လေအထူးသဖြင့်
We are an open society and we are very vulnerable to kinds of operations. And so our law enforcement constantly to try and keep us from corrupting our system.
သူတို့ဒီရာဇဝတ်တိုင်းတွေရဲ့လှုပ်ရှားမှုတွေကကျမတို့ရဲ့ပွင့်လင်းတဲ့လူပေါင်းတိုင်းဝိုင်းတွေအရွယ်တကူထိခိုက်နိုင်ပါတယ်အမေရိကန်ပြည်ထောင်စုရဲ့လုံခြုံရေးနဲ့နောက်အဂတိတရားတွေကင်းအောင်ပေါ့နော်ဒီလိုမျိုးဂိုင်းတွေအနာမကန့်နိုင်အောင်လို့ကျမတို့ရဲ့တရားဥပဒေစိုးမိုးရေးအဖွဲ့တွေကအစဉ်တစိုက်စူးစမ်းနေကြတာပါမြန်မာပါဝင်တခြားနိုင်ငံတွေမှာလည်းအဲ့ဒီတရုတ်ဂိုင်းတွေရဲ့ရန်ကကာဝေးနိုင်အောင်ဆိုပြီးတော့အမေရိကန်ပြည်ထောင်စုကပူးပေါင်းဆောင်ရွက်နေပါတယ်အမေရိကန်ပြည်ထောင်စုရဲ့အဓိကစိုးရိမ်မတည်ဖြစ်မှုကတော့အဲ့ဒီနိုင်ငံတကာရာဇဝတ်ဂိုင်းတွေကိုပါပဲအဲ့ဒီရာဇဝတ်ဂိုင်းတွေကဒီမိုကရေစီထွန်းကားမှာကိုမလိုလားကြဘူးဆန့်ကျင်နေကြပြီးတော့တရားမဝင်လှုပ်ရှားမှုတွေနဲ့အန္တရာယ်ပေးနေကြလို့ပဲဖြစ်ပါတယ်ရှင
်တကယ်တော့ဒီကနေ့မြန်မာနိုင်ငံဟာနိုင်ငံတကာမှာအင်မတန်ဖြစ်ပေခံရတဲ့နိုင်ငံတစ်ခုဖြစ်နေဆိုရင်မှားမှန်မဟုတ်ပါဘူးအထူးသဖြင့်အနောက်တိုင်းဒီမိုကရေစီနိုင်ငံတွေကမြန်မာနိုင်ငံကိုစီးပွားရေးအဖြစ်တန်ခတ်ပိတ်ဆို့မှုတွေပုံစံအမျိုးမျိုးလှုပ်ရှင်နေကြတာဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံမှာတစ်ဖက်ကလည်းပဲတိုင်းပြည်ကစီးရဲနံပါတ်နေတဲ့ပြည်တွင်းစစ်တွေဖြစ်နေတဲ့ဒီမိုကရေစီသန့်သန့်ရှင်းရှင်းလည်းမဖြစ်နိုင်သေးဘူးဆိုတော့ဒီအချိန်လေးမျိုးမှာမြန်မာနိုင်ငံအခုညီစိတ်အများကြီးလူတယ်လို့ထင်ပါတယ်တခြားဘယ်လိုများနည
်း Well Burma certainly doesn't need the option of Chinese criminal activity. It's one thing to have legitimate Chinese investment in the country and to a certain extent Myanmar needs
ဒီမနက်ကအနေနဲ့ပြည်ရာဇဝတ်ခိုင်းတွေကိုလက်ခံမယ်လက်မခံဘူးဆိုပြီးရွေးချယ်စရာမလိုတာကတော့တေချာတာပေါ့ရှင်နိုင်ငံအတွက်တရားဝင်တရုတ်ရင်းနှီးမြှုပ်နှံမှုကတော့တစိုးတစ်ခုသောအတိုင်းအတာအထိတော့လိုအပ်ပါတယ်တရုတ်ကမြန်မာနိုင်ငံမှာလိုအပ်နေတဲ့အဓိကကြတဲ့ဖွံ့ဖြိုးမှုစီမံကိန်းကြီးတွေကိုကန့်လန့်ပြီးတော့စနစ်တကျမြန်မြန်အကောင့်ထဲဖို့နိုင်မယ်ဆိုရင်တော့အကောင်းဆုံးပေါ့ရှင်။ဒါပေမဲ့တရုတ်ရာဇဝတ်ခိုင်းတွေနဲ့လက်နက်ကိုင်အဖွဲ့တွေနဲ့ပူးပေါင်းပြီးတော့စီးပွားရေးစနစ်ကြီးတစ်ခုလုံးကိုအဂတိတရားတွေနဲ့ညှဉ်းနှံအောင်လုပ်မယ်အဖြစ်ကတော့မြန်မာပြည်အတွက်မလိုအပ်ဘူးလေ
။ဆိုတရုတ်အစိုးရရဲ့အခန့်ကဏ္ဍနဲ့ပတ်သက်ပြီးကျွန်တော်နောက်တစ်ခုမေးချင်သေးတာကမြန်မာနိုင်ငံကဒီလက်နက်ကိုင်အဖွဲ့စီးတွေနဲ့ပတ်သက်ပြီးတော့သူတို့ပြောခဲ့တဲ့ဒါကိုတရုတ်နိုင်ငံမြန်မာနိုင်ငံကအခုကြီးမတောင်းရင်သူတို့ကဝင်လာမှာမဟုတ်ဘူးတရုတ်ရဲ့အနေနဲ့မြန်မာကလည်းတောင်းမှာမဟုတ်ဘူးလို့ပရစ်လာကဆိုတော့မြန်မာနိုင်ငံအစိုးရအနေနဲ့ကရောအရသာအစိုးရအနေနဲ့တရုတ်ကွန်မြူနစ်ပါတီအစိုးရနဲ့အစိုးရချင်းချင်း government to government test တွေပြီးတော့ဒီကိစ္စကိုအရေးယူပေးဖို့တင်ပြတဲ့မြစ်တာခံတဲ့ဆွေးနွေးဖြစ်နိုင်ရာကြောင်းစီရထင်ပါသလား
rein it in without having to send police into Myanmar. I think that China should do something about it because it's going to establish a very bad reputation.
တရုတ်နိုင်ငံအနေနဲ့သူတို့ရဲ့ရဲတွေကိုမြန်မာပြည်ကိုဆေလွှတ်မဲ့အစားသူတို့ပြည်စည်းမှာပဲကင်တွဲဖို့စ조사တင်နေလေ OBOR လို့ခေါ်တဲ့ဒီခေတ်သစ်ပိုးလမ်းမစီမံကိန်းကြီးနာမည်မပြက်အောင်သူတို့ဒီအချိန်မှာတခုခုလှုပ်တင်နေပါပြီတကယ်လို့သာဒီတရုတ်ရာဇဝတ်ခိုင်းတွေကိုခေတ်သစ်ပိုးလမ်းမစီမံကိန်းမှာတရုတ်အစိုးရကလှုပ်ခွင့်ပေးခဲ့မယ်ဆိုရင်တော့အမှားကြီးမှားနိုင်ပါတယ်ဒီခိုင်းတွေကအမှန်တော့တရုတ်ပြည်မှာကြီးရဲ့အကျိုးစီးပွားလည်းမဟုတ်ပါဘူးဒီခိုင်းတွေကိုချေမှုန့်ပစ်ကြရမှာပ
ါဟုတ်ကဲ့နောက်ဆုံးအနေနဲ့မေးချင်တာကတော့ပရစီလာရေးသားတင်ပြတဲ့ပရစီလာတို့ရေးသားတင်ပြတဲ့စာတမ်းဟာကွန်ဆင်လေးလာပြီးတော့သုတေသနပြုဆန်းစစ်ထားတဲ့စာနာဆောင်လည်းဖြစ်ပါတယ်မြန်မာနိုင်ငံအတွက်လည်းအင်မတန်အရေးကြီးပါတယ်နိုင်ငံတကာအတွက်တင်မကဘူးပေါ့လေအမေရိကန်ပြည်ထောင်စုအတွက်တင်မကမြန်မာနိုင်ငံအတွက်ပို့ပို့ပြီးတော့အရေးကြီးပါတယ်ဆိုတော့ဒီစာရန်ဟာမြန်မာအစိုးရအပေါ်မှာဘယ်လောက်ထိဒီဩဇာသက်မှုရှိနိုင်မယ်ထင်ပါလဲမြန်မာအစိုးရကိုဒီကိစ္စကိုထိတိယောက်အရေးယူဟန်တာလာအောင်ဘယ်လောက် convince ဖြစ်နိုင်မလဲဘယ်လောက်ထိသဘောပေါက်လာစေမလဲလို့ထင်ပါသလဲတချိန်တည်းမှာအမေရိကန်အခုလက်ရှိအစိုးရကိုဘယ်လောက်ထိသဘောပေါက်လာပြီးတော့ဒါကိုငါတို့လုပ်ရမယ်ကူညီရမယ်ဆိုရဲအစီတရားမျိုးဝင်လာမယ်လို့ President ထင်ပါသလဲခင်ဗျာအဲ့ဒါနောက်ဆုံးနဲ့ပြောပြပ
ါ I have talked with officials there from time to time and the civilian elected officials are quite frustrated with it because they simply don't have the authority to control it.
မြန်မာပြည်ကတာဝန်ရှိသူတွေနဲ့ကျွန်မမကြာခဏပြောဘူးပါလေအရွေးကောက်ခံအရသာအစိုးရတာဝန်ရှိသူတွေအနေနဲ့ကလည်းသူတို့မှလုတ်ပိုင်ခွင့်မရှိတော့တိတ်ကိုစိတ်ပြင်းနေကြတာတွေ့ရပါတယ်တည်ဆဲဥပဒေအရလည်းအကာအကွယ်ပေးထားတဲ့သဘောရှိပါတယ်လက်ရှိအမေရိကန်အစိုးရအနေနဲ့လိုအပ်ရင်တော့လိုလိုလားလားပံ့ပိုးပေးမှာပါဒါပေမဲ့လို့အကူအညီအတွက်အရင်မြစ်တိုင်ရက်ခံပန်ကြားဖို့တော့လိုတယ်လေဒီတိုင်းဝင်ကူလို့တော့ဘယ်ဖြစ်ပါမလဲရှင်ကျွန်မအနေနဲ့ကလည်းအစိုးရကိုစားပြောပေးနေတာမဟုတ်ပါဘူးအငြိစားအစိုးရတာဝန်ရှိသူတယောက်အနေနဲ့ပြောပြတာပါကျမတန်ရုံးစဉ်ရှိတဲ့မြန်မာနိုင်ငံအတွက်တိတ်ဆိတ်ပူမိလို့အဲ့ဒီမှာဘာတွေဖြစ်နေတယ်လဲဆိုတာကိုကျမထောက်ပြနေတာဖြစ်ပါတယ်ရှင
် တကြံကာလကျော်လွန်လာတဲ့အချိန်မှာမြန်မာနိုင်ငံမှာ COVID-19 ရောဂါပိုးတွေ့ရှိသူအရေအတွက်ဟာ200အောက်မှာပဲရှိနေသေးတာကြောင့်စိုးရိမ်ပူပန်မှုနှဲပါလာတဲ့သူတွေရှိတယ်လို့ဆက်ယုံအလို့ယုံတချို့နဲ့လုပ်ငန်းတချို့ကိုအကန့်အသတ်နဲ့ပြန်ဖွင့်လှစ်ပြီးလုံဆောင်ခွင့်ပြုလိုက်တာကြောင့် COVID-19 ကူးစက်ပြန့်နှံ့မှုတွေရုတ်တရက်မြင့်တက်လာနိုင်မလားဆိုပြီးစိုးရိမ်ပူပန်နေတဲ့သူတွေကိုလည်းတွေ့နေရပါတယ်မေလာထဲမှာမိုးရသွန်းမှုတွေနဲ့အတူရာသီတုပ်ကွေးနဲ့သွေးလွင်တုပ်ကွေးရောဂါဖြစ်ပွားမှုတွေလည်းရှိလာနိုင်ပြီး COVID-19 ရောဂါကူးစက်မှုမြင့်တက်လာတာနဲ့တိုက်ဆိုင်သွားမယ်ဆိုရင်ကျန်းမာရေးဆောင်ရှားမှုပေးတဲ့နေရာတွေမှာအခက်အခဲတွေကြုံတွေ့ကြရမှာဖြစ်ပါတယ် COVID-19 ကာကွယ်ရေးနည်းလမ်းတွေဟာရာသီတုပ်ကွေးကာကွယ်ရေးနည်းလမ်းတွေနဲ့တော်တော်များများဆင်တူနေတာကြောင့် COVID-19 ကာကွယ်ရေးနည်းလမ်းတွေကိုဂရုတစိုက်လိုက်နာနေထိုင်သွားမယ်ဆိုရင်ရာသီတုပ်ကွေးရောဂါကူးစက်မှုတွေကိုလည်းရော့ကျသွားစေမှာဖြစ်ပါတယ်သွေးလွှတ်တုပ်ကွေးယောဂကတော့ချင်ကဲရာကနေကူးစက်တဲ့ယောဂတစ်ခုဖြစ်နေတာကြောင့်သွေးလွှတ်တုပ်ကွေးယောဂဖြစ်ပွားမှုမရှိစေဖို့ဆိုရင်ဒီရာဒီမှာချင်ကဲမခံရအောင်သတိထားနေထိုင်ပြီးပတ်ဝန်းကျင်မှာလည်းချင်ပေါက်ဖွားမှုမရှိအောင်ပြုလုပ်ထားဖို့လိုမှာဖြစ်ပါတယ်မိမိတို့နေထိုင်ရာပတ်ဝန်းကျင်မှာချင်ပေါက်ပွားမှုမရှိအောင်ဘယ်လိုစီမံဆောင်ရွက်ထားသင့်ပါသလဲလို့မေးကြည့်တဲ့အခါအထွေထွေယောဂအထူးကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
အဲ့တော့ကာကွယ်တဲ့နည်းကတော့ချင်မရှိအောင်ကိုယ်ပတ်ဝန်းကျင်မှာချင်မရှိအောင်ပြုလုပ်ခြင်းကအဓိကဖြစ်ပါတယ်နော်အဲ့ဒီခါကျတော့ဒီချင်းပေါက်ဖွားနိုင်တဲ့ရေကြီးရေသန့်ခန္ဓာအိမ်မှာရှိတဲ့ဆရာတို့ဒီရေတွေကိုအကုန်လုံးကဖုံးထားတယ်ပေါ့နော်ရေတွေကိုဆရာတို့ကဒီချင်းဥမဥနိုင်အောင်ဆရာတို့ကစီစဉ်ထောင်ရဲထားပေးဖို့လိုပါတယ်အဲ့တော့အဲ့ဒီခါမှာဆရာတို့ဒီကျန်းမာရေးဝန်ကြီးဌာနကနေညွှန်ကြားနေတဲ့ဤစနစ်လေးတွေရှိပါတယ်ဒါကတော့ဖုံးသွန်လဲစစ်ပေါ့နော်အဲ့တော့ဖုံးသွန်လဲစစ်ဒီဘာလို့တာလဲဆိုရင်ချင်းပေါက်ဖွားမှုမရှိအောင်ချင်းဥဥလို့မရအောင်ရေတွေကိုဖုံးထားတယ်ဥလာတဲ့ချင်းပို့တဲ့အခါမှာပိုးလောက်လန်းလေးတွေပေါက်လာတဲ့အခါမှာဆရာတို့ကသူ့ကိုလဲလှယ်ဖြစ်တာတို့ရေစင်းနဲ့ခတ်ထုတ်ပစ်တာတို့เนาะတွန်ပစ်လိုက်တာတို့ဓာတ်တွေကိုဆောင်ရွက်ခြင်းအပြင်ဆရာတို့ကချင်းမပတ်အောင်ကာကွယ်ထားတယ်ပေါ့เนาะ
တိလွတ်တော်ကွေးယောဂဟာခလိငယ်လေးတွေမှာအဖြစ်များတဲ့ယောဂတစ်ခုဖြစ်ပါတယ်မိုးဥလေဥကြတဲ့အချိန်တွေမှာပို့ပြီးတည်ထားကြရမှာပါမိမိတို့နေထိုင်ရာပတ်ဝန်းကျင်မှာချင်းပေါက်ဖွားမှုမရှိအောင်ကူးစိုက်ဖို့လိုတယ်လို့ကလေးငယ်လေးတွေကိုလည်းချင်းကိုက်ခံရခြင်းမရှိအောင်သတိပြုပြီးကာကွယ်ထားကြရမှာဖြစ်ပါတယ်။ကလေးငယ်လေးတွေကိုချင်းကိုက်မခံရအောင်ဘယ်လိုကူးစိုက်ကာကွယ်ထားသင့်ပါသလဲလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
။နောက်တကူရေတကာရအနေနဲ့တော့ဒီမိမိရဲ့ရင်သွေးငယ်တွေကိုချင်းကိုက်မခံရအောင်အဝတ်စားလုံးလုံးချုံချုံဝတ်ပေးမယ်။နောက်အဝတ်စားနဲ့လွတ်နေတဲ့အရေပြားတွေမှာလိုအပ်လို့ရှိရင်ဆရာတို့က repellent လို့ခေါ်တဲ့ချင်းအဲ့ကိုက်စေချင်မလားစေချင်မနာစေပေါ့နော်ဆိုတော့ဒါလေးတွေကိုဆရာတို့ကလိန်ထားဖို့လိုနိုင်ပါတယ်နေကင်းနေလေအိတ်တဲ့ကလေးတွေကလည်းချင်တောင်နဲ့အိတ်တင်ပါတယ်ဘာလို့လဲဆိုရင်ဒီသွေးလွှတ်တုပ်ကိုဖြစ်တဲ့ချင်အများစုကနေကင်းကိုက်တဲ့ချင်တွေဖြစ်ပါတယ်အဲ့ဒီခါမှာဆရာတို့လိုအပ်လာတာကနော်ဒီကြောင်းနေမှာလည်းလိုအပ်လာပါတယ်ကလေးတွေပညာသင်ကြားတဲ့တွေနေကင်းကြောင်းချင်မှာနေကင်းချင်မှာကိုက်တဲ့ချင်ဖြစ်တဲ့ကြောင်းဒီကြောင်းဆရာမတွေနဲ့လည်းသွေးလွှတ်တုပ်ကိုနဲ့ပတ်သက်တဲ့အသိပညာတွေရှိဖို့လိုတယ်မိမိရဲ့ကြောင်းနီးနားတစ်ဝိုက်မှာချင်းမခိုကောင်းအောင်ကြိုတင်ဆောင်ရွက်ထားရမယ်အဲ့တော့ဒီမကောင်းတဲ့ဒီသွေးလွှတ်တုပ်ကိုကြောင်းတော့ဒီမကောင်းမှုဆိုပြီးတော့ကြောင်းကြားရင်ဒီကြောင်းရဲ့ပတ်ဝန်းကျင်ကိုဆေးဖြန့်ချင်းဆေးဖြန့်တန့်ရှင်းရေးတွေလုပ်ရမယ်ဒီနည်းအဖြစ်ဆရာတို့ကကာကွယ်တဲ့နည်းစနစ်တွေကိုလည်းဆောင်ရွက်ရပါမယ်
အခုချိန်မှာ COVID-19 ရောဂါပိုးကူးစက်မခံရအောင်ကာကွယ်ထားဖို့အရေးကြီးတယ်လို့သွေးလွှတ်တုပ်ကိုရောဂါမဖြစ်ပွားအောင်လည်းကြိုတင်ကာကွယ်ထားဖို့လိုတယ်လို့ချန်ချင်သူတွေကပြောကြပါတယ်သွေးလွှတ်တုပ်ကွေးယောဂဟာခလိငယ်လေးတွေမှာအသက်အန္တရာယ်နှိမ့်ဆက်တဲ့ယောဂတစ်ခုဖြစ်တာကြောင့်သွေးလွှတ်တုပ်ကွေးတန်တရားလက္ခဏာတွေတွေ့နေရပြီဆိုရင်နှိမ့်ဆက်ရကျန်းမာရေးဌာနတွေကိုအမြန်ဆုံးသွားရောက်ပြသသင့်တယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကပြောပါတယ
်ဒီသွေးလွှတ်တုပ်ကွေးဟာအသက်အန္တရာယ်ရှိတဲ့ယောဂဖြစ်ပါတယ်ဒါကြောင့်မလို့ဒီရာသီဥတုမှာအဖျားကြီးမယ်ခြေလက်မှာနှိမ့်ဆက်ကလေးတွေပေါ်မယ်ချောင်းဆိုးတဲ့အခါမှာကော်ဖီပုံရောင်နေအမ်းမယ်ခြေပြားလက်ပြားအေးမယ်ကနာမငြိမ်ဖြစ်မယ်စသည်အားဖြင့်ဒီလိုလက္ခဏာတွေတွေ့ပြီဆိုရင်တော့နှိမ့်ဆက်ရကျန်းမာရေးဌာနတွေအမြန်ပြသပြီးတော့သွေးလွှတ်တုပ်ကွေးရဲ့ဟုတ်မဟုတ်စစ်ဆေးပြီးတော့ကုသမှုခံယူခြင်းအဖြစ်အသက်အန္တရာယ်ကနေကင်းဝေးနိုင်မှာဖြစ်ပါတယ
်။မိုးဥလေဥကျလာတဲ့အချိန်မှာသွေးလွှတ်တုပ်ကွေးရောဂါဖြစ်ပွားမှုတွေမြင့်တက်လာနိုင်တာကြောင့်ကြိုတင်သတိပြုကာကွယ်ထားဖို့လိုတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါ။အခုတော့ပတ်စင်တင်ဆက်နေကြ VOA ရဲ့တပတ်တွင်းအားကစားသတင်းအစီအစဉ်ကိုကျွန်တော်ရန်တိုင်းကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ဘောလုံးနိုင်ငံတချို့မှာဘောလုံးပွဲတွေပြန်ဆဖို့ပြင်ဆင်နေနေမှာပဲဘောလုံးသမားတချို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဖြစ်လာတာကြောင့်ဘောလုံးပွဲတွေပြန်ဆဖို့အခြေအနေတွေကရှုပ်ထွေးကုန်ပါတယ်ဂျာမန်ဘွန်ဒက်စ်လီဂါမှာဒီဘောလုံးသမား73ယောက်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတာကိုတွေ့ရှိပြီးတဲ့နောက်မှာဒီဘွန်ဒက်စ်လီဂါပြိုင်ပွဲတွေပြန်ဆဖို့အတွက်ဖြစ်နိုင်ပြီလားဆိုတဲ့အပေါ်မှာလည်းမေးခွန်းတွေထုတ်လာကြပါတယ်
ကလုံးသင်းကကစားသမား၂ယောက်နဲ့အသင်းဝန်ထမ်း၁ယောက်ကူးစက်ခံထားတာဖြစ်ပြီးတော့သူတို့ဟာကပိတ်လေးချင်းမှုတွေလုပ်နေတော့မှကူးစက်ခံထားတာဖြစ်တယ်လို့ပြောပါတယ်။အဲ့ဒီလူတွေမှာယောဂလက္ခဏာမပြသလို့သူတို့ကို၁၄ရက်တိကျံခွဲပြီးတော့စောင့်ကြည့်နေတယ်လို့လည်းပြောပါတယ်။ဘွန်ဒက်စလီဂါပွဲတွေကိုပြန်ဆောက်ဖို့ဆိုရစီကခွင့်ပြုချက်စောင့်နေချိန်မှာအခုလိုဖြစ်လာတာကြောင့်အခြေအနေတွေကပိုပြီးတော့ရှုပ်ထွေးလာခဲ့ပါတယ်။အင်္ဂလန်နဲ့အီတလီပါဝင်ဥရောပတဝက်မှာဘောလုံးပွဲတွေပြန်ဆောက်ဖို့ပြင်ဆင်နေကြပေမဲ့ဘယ်တော့ပြန်ဆနိုင်မယ်ဆိုတာကိုအတိအကျမဆုံးဖြတ်နိုင်ပဲဖြစ်နေကြတာပါ။အီတလီမှာတော့မေလ၄ရက်နေ့ကစပြီးတော့ကစားသမားတွေတဦးချင်းလေးချင်းမှုတွေလုပ်နိုင်ပြီဆိုပြီးတော့အစိုးရကခွင့်ပြုလိုက်တာကြောင့်လေးချင်းမှုတွေကိုပြန်ဆနေကြပါပြီ။ပြင်သစ်နိုင်ငံမှာတော့ PSG သင်းကမဘေးချန်ပီယံဖြစ်သွားပါတယ်။ပြင်သစ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ဘောလုံးရာသီကိုဖျက်သိမ်းတယ်လို့ပြီးခဲ့တဲ့အင်္ဂါနေ့မှာကြေညာခဲ့ပြီးတဲ့နောက် PSG သင်းကိုမဘေးချန်ပီယံဖြစ်တဲ့ဧပြီလ30ရက်နေ့ကကြေညာခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့မတ်လကစပြီးတော့မဘေးဘောလုံးပွဲတွေရနာထားချိန်မှာ PSG အသင်းကဒုတိယနေရာကမဆွေးအသင်းကို12မှတ်အသာနဲ့ဦးဆောင်နေတာကြောင့်အခုလိုချန်ပီယံအဖြစ်နဲ့သတ်မှတ်လိုက်တာဖြစ်ပါတယ်။ဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ဘောလုံးပွဲတွေပါဝင်တခြားအကစားပြိုင်ပွဲတွေကိုလွေရာသီအထိပြန်ဆနိုင်မှာမဟုတ်ဘူးဆိုပြီးတော့လည်းပြင်သစ်ဝန်ကြီးချုပ် Edward Philip ကပြီးခဲ့တဲ့တစ်ပတ်မှာပြောကြားလိုက်ပါတယ်
။ Tu sais que les grandes manifestations sportives, culturelles, notamment les festivals,Les grands salons professionnels, tous les événements qui regroupent plus de 5000
personnes. Par exemple, les gens qui ont été en train de se faire, les gens qui ont été en train de se faire, les gens qui ont été en train de se faire, c'est des malades qui ont été en train de se faire.ဒါကြောင့်2019 2020အာကစားပြိုင်ပွဲတွေသူသဖြင့်ဘောလုံးပွဲတွေကိုပြန်စနိုင်သေးမှာမဟုတ်ပါဘူး
။တောင်အမေရိကအတိုက်ဖက်မှာဆိုရင်လည်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အာဂျင်တီးနားကဘောလုံးပွဲတွေကိုပြီးခဲ့တဲ့သတင်းပတ်ကပဲဖျက်သိမ်းလိုက်ပါတယ်။ Netherlands နီးပြရော်နယ်ကိုမန်ဟာပြီးခဲ့တဲ့တနင်္ဂနွေနေ့ကတော့ဆေးရုံတက်ခဲ့ရပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်တော့မဟုတ်ပဲသူဟာနှလုံးရောဂါကြောင့်ဆေးရုံတင်ခဲ့ရတာဖြစ်တယ်လို့ Netherlands နိုင်ငံက Daily Telegraph သတင်းစာကပြောပါတယ်။58နှစ်ရှိဖြစ်တဲ့ Ronald Koeman ကိုအိမ်ကနေဆေးရုံကနေခေါ်သွားခဲ့ပြီးတော့ဆေးရုံမှာခွဲစိတ်ကုသမှုလုပ်ပြီးတဲ့နောက်မှာတော့ချင်းနေကပုံမှန်ပြန်ဖြစ်နေပြီလို့သူ့ရဲ့ဇနီးဖြစ်သူ Bettina ကပြောပါတယ်။ Ronald Koeman ဟာ Netherlands နီးပြအဖြစ်နဲ့တာဝန်ယူလာတာတစ်နှစ်ကျော်လာခဲ့ဖြစ်ပြီးတော့ Netherlands အသင်းကို Euro 2020ဥရောပဖလားခြေစဝဲအောင်မြောင်လုပ်နိုင်ခဲ့ပါတယ်ခင်ဗျာ။အက်တလတီကိုမက်ဒရစ်သင်းမှာကစားနေတဲ့အင်္ဂလန်နောက်တန်းလူကီယရန်ထရပီယာကိုလောင်းကစားနဲ့ပတ်သက်ပြီးတော့စီမျက်စိကန်းတွေချိုးဖောက်တယ်ဆိုပြီးတော့အင်္ဂလန်ဘောလုံးအဖွဲ့ချုပ် FA ကအရေးယူဖို့စွန့်ချက်တင်ထားပါတယ်ထရပီယာဟာလောင်းကစားနဲ့ပတ်သက်ပြီးတော့ဘောလုံးအဖွဲ့ချုပ်ကချမှတ်ထားတဲ့စီမျက်ကိုချိုးဖောက်တာကြောင့်အခုလိုစွန့်ချက်တင်ခဲ့တာဖြစ်တယ်လို့လည်း FA ကမေလ၁ရက်နေ့ကပြောပါတယ်ထရပီယာဟာ2019ဇူလိုင်လမှာအဲ့ဒီစီမျက်ကိုချိုးဖောက်တာဖြစ်တယ်လို့ပြောထားပေမဲ့ဘယ်လိုချိုးဖောက်တယ်ဆိုတာကိုတော့အသေးစိတ်ပြောမထားပါဘူးပြပြအနေနဲ့ဒါနဲ့ပတ်သက်ပြီးတော့မေလ18ရက်နေ့မတိုင်ခင်မှာပြန်ပြီးတော့တုံ့ပြန်သွားမှာဖြစ်ပါတယ်ခင်ဗျာအမေရိကန်မျိုးသမီးဘောလုံးအသင်းကအမေရိကန်ဘောလုံးဖွဲ့ချုပ်ကိုလုခလာစာဒဏ်သူရရှိရေးအတွက်တရားစွဲထားတဲ့အမှုကိုတရားရုံးကပယ်ချလိုက်ပါတယ်အမေရိကန်မျိုးသမီးအသင်းကအမျိုးသားတွေနဲ့အတူလာစာတန်းသူရဖို့အတွက်အမေရိကန်ဘောလုံးဖွဲ့ချုပ်ကိုဒါမှလိန်ခွဲခြားဆက်ဆံမှုနဲ့တရားစွဲခဲ့တာဖြစ်ပြီးတော့ဒါကိုကယ်လီဖိုးနီးယားပြည်နယ်အလဲပိုင်းခရိုင်တရားသူကြီးကပြီးခဲ့တဲ့တောက်ကြနေ့မှာပယ်ချလိုက်တာပါဒုက္ခလာစာတန်းသူရရှိအဥပဒေအရနှစ်နာချီအဖြစ်နဲ့အမေရိကန်ဒေါ်လာ66သန်းပေးဖို့တရားစွဲခဲ့တာလည်းဖြစ်ပါတယ်ဒါပြင်လာမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီဘက်ကသမ္မတအလောင်းဖြစ်လာဖို့ရှိနေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကလည်းအမေရိကန်မျိုးသမီးအသင်းရဲ့လောက်ခလာစာဒန်းသူရရှိရေးဂျိုးပန်းချက်ကိုထောက်ခံတယ်ဆိုပြီးတော့ Twitter ကနေပြောလိုက်ပါတယ်အခုလိုတရားရုံးကပယ်ချလိုက်ပေမဲ့ဒီကိစ္စကိုအရှုံးမပေးဘဲဆက်ပြီးတော့တိုက်ပွဲဝင်ဖို့အမေရိကန်ဘောလုံးဖွဲ့ချုပ်အနေနဲ့အခုချိန်မှာပြီးသွားမလားဒါမှမဟုတ်သူသမရဖြစ်လာတဲ့အခါဘောဖလာရမုံဝင်ကိုတခြားမှာရှာမလားဆိုပြီးတော့လည်းပြောလိုက်ပါတယ်ဒါပြင် Tennis Champion Hong Billie Jean King ကလည်းဒီတိုက်ပွဲကရေလိုတိုက်ပွဲမဟုတ်ပဲရေရှည်တိုက်သွားမယ်တိုက်ပွဲဖြစ်တယ်ဆိုပြီးတော့ပြောကြလိုက်ပါတယ်တရားရုံးကအခုလိုပယ်ချလိုက်တဲ့အပေါ်မှာတော့အမေရိကန်အမျိုးသမီးအသင်းဘက်ကအယူခံဝင်သွားမယ်ဆိုပြီးတော့လည်းပြောထားပါတယ်ခင်ဗျာဒီဘက်နိုင်ငံဖူကူကာမြို့မှာရှင်းနစ်ချင်းပါမယ်ကမ္ဘာရေကူးချန်ပီယံရှစ်ပြိုင်ပွဲကိုရွှေ့ဆိုင်းလိုက်တယ်ဆိုပြီးတော့နိုင်ငံကရေကူးဖွဲ့ချုပ်ကပြောလိုက်ပါတယ်ဖူကူကာရေကူးပြိုင်ပွဲကို2021နွေရာသီမှာကျင်းပဖို့စီစဉ်ထားတာဖြစ်ပေမဲ့ အခုခါမှာတော့2022မေလ13ရက်နေ့ကိုရွှေ့ဆိုင်းလိုက်တယ်လို့တနင်္လာနေ့ကဆုံးဖြတ်လိုက်ပါတယ်။ကမ္ဘာတဝန်းမှာဗိုင်းရပ်စ်ကူးမှုတွေကြောင့်တိုကျိုအိုလံပစ်ပြိုင်ပွဲအပါအဝင်တခြားအားကစားပြိုင်ပွဲတွေကိုရှင်းနှစ်ကိုရွှေ့ဆိုင်းလိုက်ကြပြီးတဲ့နောက်မှာဖူကူကာရေကူးပြိုင်ပွဲကိုလည်းရွှေ့ဖို့တာဝန်ရှိသူတွေဘက်ကဆုံးဖြတ်လိုက်တာပါ။ပဲဝဲချင်မာရီတာဝန်ရှိသူတွေဂျပန်ရေကူးအဖွဲ့ချုပ်နီးပြတွေအားကစားသမားတွေဖူကူအိုကာမြို့တာဝန်ရှိသူတွေနဲ့ TV ရုပ်သံစပွန်ဆာတွေကြားမှာဆွေးနွေးပြီးတဲ့နောက်အားလုံးကအခုလိုတညီတညွတ်ထဲရွှေ့ဆိုင်းဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်ဆိုတာပြောကြရင်လည်းဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်
ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ VOE American သံကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးကြပါမယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်မှုတွေနဲ့သေဆုံးမှုတွေတိုးနေပေမဲ့သမ္မတအင်ဖီရိုကကိုရိုနာဗိုင်းရပ်စ်တပ်ဖြည့်ရေးအဖွဲ့ကိုဖျက်သိမ်းဖို့ပြင်ဆင်နေပါတယ်။ဒုသမ္မတမိုက်ပင်းစ်နဲ့အထူးအဖွဲ့အနေနဲ့ကြီးမားတဲ့အောင်မြင်မှုတွေကိုစွမ်းဆောင်နိုင်ခဲ့ပြီးဖြစ်တဲ့အကြောင်းနဲ့ကုကာ BNN ကင်းရှင်းရေးလုပ်ငန်းတွေပြန်လည်လည်ပတ်ရေးကိစ္စတွေအတွက်ပုံစံပြောင်းလဲဖွဲ့စည်းဖို့ပြင်ဆင်နေတဲ့အကြောင်းအရီဇိုနာပြည်နယ်ဖီနစ်မြို့ကကျန်းမာရေးသုံးနှခေါင်းစည်းတွေထုတ်တဲ့စာရင်းကိုမနေ့ကတွားရောက်ကြည့်ရှုရမှာသမ္မတထရန့်မှတ်ချက်ပေးခဲ့တာပါ။လက်တော်အမေရိကန်ပြည်သူ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ1,200နဲ့ကမ္ဘာမှာအများဆုံးဖြစ်နေသလိုသေဆုံးသူ9,000ကျော်ရှိနေပါတယ်။ COVID-19 ကာယရောဂါကိုပြင်းပြင်းထန်ထန်တုံ့ပြန်မှုနဲ့သိပ္ပံနည်းကျစစ်တင်ပြချက်တွေကြောင့်အရေးယူခံခဲ့ရတယ်ဆိုပြီးအမေရိကန်ဆိုရအကြီးအကဲစစ်သည်ပြန်မြန်မြန်ရှင်တယောက်ရဲ့တိုင်ကြားချက်ကိုရှေ့တရင်ပတ်တဲ့ကွန်ဂရက်စ်တော်မှာကြားနာစစ်ဆေးမှာဖြစ်ပါတယ်။ဇီဝစစ်ပညာအစိမ့်မြင့်သုတေသနနဲ့ထုတ်လို့ရေးအာဏာပိုင်အဖွဲ့ညွှန်ကြားရေးမှူးဟောင်း Rick Bright ရဲ့တိုင်ကြားချက်အရသမ္မတဒေါ်နယ်ထရန့်ဆိုရရဲ့ကဗေးအန်ဒီတက်ဖြစ်ရေးတုံ့ပြန်ဆောင်ရွက်မှုတွေပေါ်အလေးနဲ့စိုးရိမ်စရာဖြစ်ရတဲ့အကြောင်းလဲအောက်လွတ်တော်အမှတ် NRSU ကပြောပါရယ်။ညွှန်ကြားရေးမှူးအောင်ဒေါက်တာ Bright ကတော့ငပြားစီဟိုက်ဒရိုကလိုရိုကွင်းပါဝင်သိပ္ပံနည်းကျအချက်လက်ခိုင်ခိုင်မာမာမရှိသေးတဲ့ဈေးဝယ်တွေကာကွယ်ဆေးတွေကိုအကုန်ကျခံထုတ်လုပ်ဖို့သုတာနာကိုလက်ထောက်ဝန်ကြီးကက်တလက်ကဖိအားပေးခဲ့တဲ့အကြောင်းပြောဆိုထားပါရယ်။သမ္မတထရန့်ရဲ့တိုက်တွန်းချက်အရကျမရေးဝန်ကြီးဌာနကပါစိတ်ချရတဲ့ကုထုံးအဖြစ်အားပေးနေချိန်မှာအစိတ်တောက်ဖြစ်နိုင်တဲ့ဓာတုဆေးဝါးတွေကြောင့်အများပြည်သူမထိခိုက်အောင်သူ့အနေနဲ့ကာကွယ်နိုင်စွမ်းမရှိတဲ့အခြေအနေနဲ့ကြုံခဲ့ရတယ်လို့လည်းဒေါက်တာ Bright ကတိုင်ကြားထားတာပါ။မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်တွေအဖြစ်တောင်အာရှဒေသဆိုင်ရာအမေရိကန်ဒုလက်ထောက်နိုင်ငံရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်နေတဲ့ Thomas Vegeta ကိုခန့်အပ်ဖို့သမ္မတဒေါ်နယ်ထရန့်ဆွေးရကအဆုံးဖြတ်ထားပါတယ်။ထလွတ်တော်ကသူ့ကိုတီးပြလိုက်ပြီးဆိုရင်တော့လက်ရှိတမ်းမတ်ကြီးစကော့မာစီရဲ့နေရာမှာတာဝန်ယူရမှာပါ။အခြေခံတန်တမန်ဗက်စတာဟာလက်ရှိအိန္ဒိယနီပေါ်သရီလင်္ကာဘင်္ဂလားဒေ့ရှ်မော်ဒိုက်ဘူတန်နိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုကြားဆက်ဆံရေးနဲ့မူဝါဒရေးကိစ္စတွေမှာတာဝန်ယူကြီးကြပ်နေပါတယ်။မြန်မာနိုင်ငံဆိုင်ရာတာယုံဒုတိယအကြီးအကဲဖြစ်နေလဲတာဝန်ယူခဲ့ပူပါတယ်။တန်တမန်ဗက်စတာဟာသမ္မတထရန့်ဆိုရလက်ထက်အမေရိကန်နဲ့တန်တမန်ရေးစီးပွားရေးဆက်ဆံမှုတွေကိုတွန်းမြင်ရမှာအရေးပါသူဖြစ်နေလဲအခက်အခဲတွေကယူဆထားကြပါတယ်ခင်ဗျာ။ပေါ်ဒူးနေညဘက်စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ COVID-19 အရေးပေါ်အခြေအနေရဗီဒီယိုမြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်ပေးနေကြညနေ6နာရီခွဲကနေ9နာရီစီစဉ်ကိုတော့လက်တလို့ယာယီရဆိုင်တာမှာဖြစ်ပြီးညဘက်9နာရီကနေ10နာရီနဲ့မနေ့6နာရီကနေ9နာရီထိစီစဉ်တွေကိုပဲတင်ဆက်ပေးသွားမှာပါ။ဒီစီစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်အောင်ရုံပါခင်ဗျာ
This program has come to you from the Voice of America, Washington.